Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOE American တရင်2025ခုနှစ်မလ5ရက်ဗုဒ္ဓနေ့မနက်ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်တိုက်ရိုက်ထုတ်လွှင့်နေပါပြီ။ပထမနာရီဝက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပြီးအစီအစဉ်တစ်ခုလုံးကိုတော့လူတူမိတ်ဆွေရုပ်သံ bami.voenews.com Facebook YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမသင်္ကီထိုက်ပါရှင်။
စစ်အဆုံးတည်းထရမ့်နဲ့အတူလှုပ်ဆောင်မှုဇယ်လန်စကီကသဘောတူတယ်လို့ဆိုပါတယ်။ဥရောပကောင်းဆောင်တွေကတော့သူတို့ဒေသလုံခြုံရေးတိုးမြင့်ဖို့ဆွေးနွေးဖို့ပြင်ဆင်နေကြပါတယ်။တိုးတက်လာတဲ့ရုရှားမြန်မာဆက်ဆံရေးပူတင်ချီးကျူးလိုက်ပါတယ
်။အမေရိကန်နဲ့ကနေဒါ၊မက္ဆီကိုနဲ့တရုတ်တို့ချာကသွင်းကုန်ကိုအရေးကိစ္စ၊ Israel နဲ့ Hamas ချာအဖြစ်ရည်ရည်မရေမရဖြစ်နေတာကိုဒေသခံတွေဆွေးရည်နေကြတဲ့အကြောင်းညောင်လွေးပင်ခရိုင်တွင်းမှာစစ်ကောင်စီက၄ချောင်းကနေတိုက်ခိုက်နေတဲ့အခြေအနေတာချီလိတ်ကလျှက်စစ်မီရရှိမှုသတင်းဆတဲ့သတင်းဆောင်မတွေအပြင်မြေကြီးအော့စာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွားခီးသွားအစီအစဉ်တို့ကိုလည်းဒီမနက်ခင်းမှနားဆင်ကြည့်ရှုချက်ရပါမယ်ရှင်အခုတော့ဥတ္တမောင်တိုင်ကသတင်းတွေတင်ပြပေးပါမယ
်ယူကရိန်းကရုရှားနဲ့စစ်ကိုမြန်နိုင်မြအမြန်ဆုံးဆုံးသတ်ဖို့အစဉ်သစ်ရှိပြီးအမေရိကန်သမ္မတထရမ့်ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရရှိအောင်အလုပ်လုပ်လိုပါတယ်လို့သမ္မတဗိုလိုဒီမာဆယ်ရန်စကီကအင်္ဂါနေ့မှာပြောလိုက်ပါတယ်။တောက်ချာနေတဲ့ကအမေရိကန်သမ္မတထရမ့်နဲ့အဆင်မပြေဖြစ်ခဲ့တာကိုစိတ်ကောင်းဖြစ်မိပါကြောင်းလဲဆယ်ရန်စကီကပြောပါတယ်။ယူကရိန်းရဲ့မြေရှားတပ်တူကိုရေရှည်ထုတ်လုပ်ပိုင်ခွင့်အမေရိကန်ကိုပေးတဲ့သဘောတူညီချက်ကိုလက်မှတ်ထိုးဖို့သူအစဉ်သစ်ဖြစ်မြဲဖြစ်နေပါလေလို့လဲဆယ်ရန်စကီကပြောလိုက်ပါတယ်။ဒီပဋိပက္ခကိုအဆုံးသတ်တာဟာရုရှားအတွက်အကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယူကရိန်းနဲ့အမေရိကန်အတွက်လည်းအကောင်းဆုံးအကျိုးစီးပွားဖြစ်တယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်ဒုတိယသမ္မတ JD Vance က VOA ကိုအင်္ဂါနေ့ကပြောပါတယ်။နှစ်ပေါင်း340စစ်မတိုက်ဖူးခြားတဲ့တိုက်ပွဲတွေကစစ်သား2000ချထားတာတဲ့အဲဒီလိုသဘောတူညီချက်ကယူကရိန်းကိုပို့ပြီးလုံခြုံရေးအမှတ်ခံချက်ပေးပါတယ်လို့ Fox News ကျောင်းမြစ်တန်ချက်ကတနင်္လာနေ့မှာထုတ်လွှင့်တဲ့အင်တာဗျူးမှာ Vance ကပြောပါတယ်။ပထမဆုံးကတော့ဖန်ထားတဲ့အကျဉ်းသားတွေလွတ်ကျပြီးဝင်းဟင်းရေးပြမှာချက်ချက်ပြည့်ရဖို့ဖြစ်တယ်လို့ဇယ်လန်စကီကဆိုပါတယ်။သူတို့နိုင်ငံတွေတွင်းလာကြတဲ့အမေရိကန်ထုတ်ကုန်တွေပေါ်တန်းပြန့်ခွင့်ချမယ်လို့ကနေဒါ၊မက္ကဆီကိုနဲ့တရုတ်တို့ကအင်္ဂါနေ့မှာပြောလိုက်ကြပါတယ်။အမေရိကန်ရဲ့အကြီးအမားဆုံးကုန်သွယ်ဘက်မက္ကဆီကိုနဲ့ကနေဒါတို့ကို25ရာခိုင်နှုန်းအင်္ဂါနေ့မှာချလိုက်ပြီးတရုတ်ထုတ်ကုန်တွေပေါ်ဆရာခိုင်နှုန်းအခွန်ကနေ20ရာခိုင်နှုန်းအထိထပ်တိုးလိုက်ပါတယ်။အမေရိကန်စတော့ခ်ဈေးကွက်ရဲ့အဓိကညွန်ကိတုံးကူလုံးဟာတနင်္လာနေ့ကထရမ့်ကြီးညာလိုက်ပြီးတဲ့နောက်အင်္ဂါနေ့မနက်မှာတော့အဖွဲ့မှ200ရာခိုင်နှုန်းကျသွားခဲ့ပါတယ်။ဒီသုံးနိုင်ငံကတင်သွင်းကုန်တွေဈေးတက်လာနိုင်တာကြောင့်အမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေယာယီနာနိုင်တယ်လို့တော့အမေရိကန်သမ္မတထရမ့်ကပြောပါတယ်။ရေရှည်မကုမ္ပဏီတွေအမေရိကန်ကိုရွှေ့လာခဲ့ရင်အခွန်ရှိတော့မှာမဟုတ်ပါဘူးလို့ Truth Social လူမှုစာမျက်နှာမှာထရမ့်ကရေးပါတယ်။ထရမ့်ကလူတော်ပါဒါပေမဲ့အခွန်တိုးတာကတော့မိုက်မဲတာပါပဲလို့ကနေဒါဝန်ကြီးချုပ်ထရူဒိုကဆိုပါတယ်အခွန်တိုးတာကြောင့်အလုံးကိုကောင်းမှုနဲ့ကုံသွယ်မှုဆက်ဆံရေးကိုပြတ်တော့စိတ်လိမ့်မယ်လို့လည်းထရူဒိုကပြောပါတယ်ကနေဒါကတံပြန်အခွန်တိုးမယ်ဆိုရင်အဲ့ဒီတိုးတဲ့အတိုင်းကနေဒါပစ္စည်းတွေပေါ့အမေရိကန်ကထပ်တိုးမယ်လို့လည်းသမ္မတထရမ့်ကပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဒေသစံတော်ချိန်မတ်လ4ရက်အင်္ဂါနေ့ည9နာရီကွန်ဂရက်စ်တွတ်တော်မှာမိန့်ခွန်းပြောဖို့ရှိပါတယ်အချိန်စရအရ9နာရီ7မိနစ်မှာစပြီး10နာရီမှာပြည့်မယ်လို့ခန့်မှန်းထားတဲ့ဒီမိန့်ခွန်းထဲမှာအမေရိကန်စီးပွားရေးလူဝင်မှုကြီးကြပ်ရေးမူဝါဒအကြောင်းပြောမယ်လို့ခန့်မှန်းရပါတယ်။အစိုးရဝန်ထမ်းအင်အားလျှော့ချတာယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီရဲ့စကားအခြေတင်ဖြစ်ခဲ့တာနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောဆိုနိုင်မဲ့အခွင့်အရေးမှာဖြစ်တယ်လို့ကုန်သွယ်ခွန်တိုးကောက်တဲ့ကိစ္စတွေလည်းပါဝင်နိုင်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်အတွက်အရေးကြီးဆုံးကတော့အထက်လွှတ်တော်ရောအောက်လွှတ်တော်ကပါလူများစုဖြစ်တဲ့ Republican တွေကမတ်လ14ရက်အလောအစိုးရအသုံးစိတ်ကိုချထားပေးဖို့ဖြစ်ပါတယ်။ဒီမိန်ကွန်းကနိုင်ငံတော်အခြေပြမိန်ကွန်းတော့မဟုတ်ပါဘူး။ဒါပေမဲ့သမ္မတထရမ့်မိန်ကွန်းကိုသမ္မတဂရိုရီဖြစ်ကြတဲ့မယ်လာနီယာထရမ့်နဲ့ဦးရှာဗန့်စ်တို့လည်းတက်ရောက်နားထောင်ကြမှာပါ။ဒီမိုကရက်ဘက်ကသမ္မတမိန်ကွန်းကိုမီဒီယာတွေကနေမီရှိဂန်ပြည်နယ်အထက်လွှတ်တော်ကိုယ်စားလှယ်အလီဇာစတောကင်ကပြန်လည်ခြေပမှာဖြစ်ပါတယ်။သူမဟာအထက်လွှတ်တော်ကိုအမတ်အသစ်ဖြစ်ရောက်လာတာတလားပဲရှိပါသေးတယ်။အမေရိကန်ဘုတ်ထောက်လိုက်ဘူရိုမှာသုံးသက်သူ analyst အဖြစ်လုပ်ခဲ့ပူပါတယ်။ဒီမိုကရက်ပါတီရဲ့အနာဂတ်ခေါင်းဆောင်တွေတဲကတယောက်ဖြစ်တဲ့သူ့ကိုရှုမြင်ထားကြတာပါ
။ VOA အမေရိက န်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိအိုင်ဒိုမီတာ25 kHz 11865အိုင်ဒိုမီတာ32 kHz 6153ညနဲ့အိုင်ဒိုမီတာ40 kHz 0533ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်ဗုဒ္ဓမနက်သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်နျူကလ িয়ার လျှပ်စစ်ထုတ်လို့ရေးစက်ကြီးရုံငယ်တစ်ခုတိစောက်ဖို့မြန်မာနဲ့သဘောတူခဲ့တယ်လို့သမ္မတပူတင်ကအင်္ဂါနေ့မှာပြောလိုက်တဲ့အကြောင်း AP သတင်းကဆိုပါတယ်။တနင်္ဂနွေဆက်ဆံရေးကမမှန်ကြီးဖြစ်ပေါ်တိုးတက်နေတယ်လို့ရုရှားသမ္မတပူတင်ကစစ်ကောက်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကိုရုပ်မြင်သံကြားကထုတ်လွှင့်ပေးနေတဲ့အစည်းအဝေးမှာလည်းပြောခဲ့ပါတယ်။အနာသက်စစ်ကောက်စားဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကရုရှားသမ္မတပူတင်ကိုဘယင်တပားအလေးပြုသလိုပြုခဲ့တယ်လို့ AFP သတင်းကတော့ရေးပါတယ်။သမ္မတကြီးရဲ့ခိုင်မာပြတ်သားတဲ့ခေါင်းဆောင်မှုအောက်မှာအောင်ပွဲကသမ္မတကြီးအတွက်ဖြစ်မှာကိုကျွန်တော်တို့ယုံကြည်ပါတယ်လို့မင်းအောင်နိုင်ကပူတင်ကိုယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးပြောခဲ့တယ်လို့သတင်းကဆိုပါတယ်။ဒေသစံတော်ချုပ်အင်္ဂါနေ့အစောပိုင်းကမြန်မာကိုယ်စားလှယ်အဖွဲ့ကိုတွေ့ဆုံခဲ့ရမှာစွမ်းအင်နျူကလ িয়ার တည်ယူပို့ဆောင်ရေးစိုက်ပျိုးရေးနဲ့ဆက်သွယ်ရေးစီမံချက်တွေမှာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်ဖို့အလားအလာမြင်နေရတယ်လို့ရုရှားဝန်ကြီးချုပ်မစ်ခေးလ်မစ်ရှုစတင်ကပြောကြားပါတယ်။စကားစားထုတ်ပြန်ကြမှာလဲအစည်းအဝေးတယောက်သူတွေကိုဖော်ပြထားပြီးလက်မှတ်ထိုးတဲ့စာချုပ်လွှာတွေနဲ့ပူးပေါင်းဆောင်ရွက်ရေးကဏ္ဍတွေကိုလည်းဖော်ပြထားပါတယ်။ယူကရိန်းကိုအမေရိကန်ကစီးရေးထောက်ပံ့မှုရပ်ဆန်းလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေဟာရုရှားအန္တရာယ်ကနေဥရောပကိုကာကွယ်ခြေလှမ်းတွေဆွေးနွေးဖို့ဂျာတာပရင်းနဲ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံကြမှာပါ။တကယ်ကိုဥရောပလုံခြုံရေးချိတ်ချောက်ခံရသလားဒါမှမဟုတ်ကိုယ့်လုံခြုံရေးတာဝန်ကိုဥရောပကပိုထမ်းသင့်တယ်လားဆိုတဲ့မေးခွန်းတွေကမရှိတော့ပါဘူးလို့ဥရောပကော်မရှင်အကြီးကအာဆူလာဗွန်ဒလီယန်ကပြောပါတယ်။28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်ဘီလီယံ840တန်ဖိုးရှိဘက်ပေါင်းစုံကာကွယ်ရေးအစည်းအဝေးကိုချပြရမှာအခုလို့ပြောခဲ့တာပါ။အဖွဲ့ဝင်နိုင်ငံတချို့မှာအစိုးရအဖွဲ့နဲ့စီးပွားရေးကမခိုင်းမာတာလူထုကတန်းရက်များနေတာလက်ရအစိုးနိုင်ငံရေးကတက်လာနေပြီးရုရှားဘက်ကိုညှို့လာနေတာတွေကစိန်ခေါ်ချက်တွေဖြစ်နေပါတယ်။အချိန်လေးကလိုအပ်နေတဲ့အတိုင်းပြက်ပြက်သားသားလုပ်ဖို့ပြင်ဆင်ထားသလားလူအချက်တိုင်းရီမန်းချက်ကြီးကြီးအရှိန်ဟုန်ကောင်းကောင်းနဲ့လုံတိုင်းဆွမ်းမှုအစင်သစ်ဖြစ်နေသလားဆိုတာကကျမတို့ရင်ဆိုင်နေရတဲ့မေးခွန်းဖြစ်ပါတယ်လို့ Von der Leyen ကပြောကြပါတယ်။မြင်းသစ်တိုင်းကရဲ့နျူကလ িয়ার လက်နက်နဲ့ဟန်တန်းနိုင်ဆွမ်းရည်ကိုအခြားဥရောပတိုင်းပြည်တွေထိတိုးချက်ဖို့မြင်းသစ်သမ္မတ Emmanuel Macron ကအကြံပြုထားပါတယ်။ဂါဇာပြည်နယ်ရှိဆောင်ရေးသမ္မတ Trump ရဲ့အဆိုပြုချက်ကိုတံပြန်တဲ့ Egypt အဆိုပြုချက်ကိုကိုင်ရိုမှာကျင်းပနေတဲ့ Arab Council များအစည်းအဝေးကသဘောတူလိုက်ကြတယ်လို့ Egypt သမ္မတ Abdel Fattah el-Sisi ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒီအစည်းအဝေးကိုကာတာနိုင်ငံဘယင် UAE ဒုတိယသမ္မတနဲ့ Saudi Arabia နဲ့ဂျာယီဝန်ကြီးတို့လည်းတက်ရောက်ကြသူတွေထဲမှာပါကြပါတယ်။ America သမ္မတ Trump ရဲ့အစည်းအဝေးမှာဂါဇာက Palestine တွေကို Arab နိုင်ငံတွေမှာချထားဖို့အဆိုပြုထားတာကို Arab နိုင်ငံအများစုကလက်မခံကြပါဘူး။အကြီးအစည်းအဝေးမှာတော့ဂါဇာမှာမိုင်းရှင်အပျက်စီးတွေရှင်းနေနေတဲ့အချိန်တွေဂါဇာအတွင်းကတိတိကျကျပြောထားတဲ့နေရာ9နေရာမှာပါလက်စတိုင်းတွေကိုယာယီအိယာချထားပေးမှာဖြစ်ပါတယ်။အကြီးရဲ့အစည်းအဝေးမှာပညာရှင်ကျွမ်းကျင်သူတွေနဲ့ဖွဲ့စည်းမဲ့ဂါဇာယာယီအုပ်ချုပ်ရေးအဖွဲ့ကိုလည်းအဆိုပြုထားပါတယ်။လာမယ့်လမှာအလှူရှင်များညီလာငတ်ချက်မှမယ်လို့လည်းအကြီးသမ္မတကပြောပါတယ်။ပါလက်စတိုင်းရဲ့တပ်ဖွဲ့အစ်စ်ကိုလေ့ကျင့်ပေးနေစဉ်အတွင်းအာရဗ်နဲ့နိုင်ငံတကာပူးတွဲညီညာရေးတပ်ဖွဲ့ကိုဂါဇာမှာချထားဖို့ကုလသမဂ္ဂကိုအာရဗ်ခေါင်းဆောင်တွေကအဆိုပြုမယ်လို့ Saudi Arabia ပိုင်းနဲ့ Arabia TV ကပြောပါတယ
်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်အမေရိကန်ပြည်ထောင်စုကကနေဒါမက္ဆီကိုအပေါ်ချမှတ်ထားတဲ့သွင်းကုန်ကိုနှုံထားအတစ်ကအင်္ဂါနေ့မှာစတင်တက်ရောက်ပြီးတရုတ်အပေါ်မှာလည်းအင်္ဂါနေ့မှာသွင်းကုန်ကိုနှစ်ဆတိုးမြှင့်လိုက်ပါတယ်။အပြန်အလှန်အပြင်ကနေဒါမက္ဆီကိုနဲ့တရုတ်တို့ကလည်းအမေရိကန်ကုန်စည်တွေအပေါ်မှာသွင်းကုန်ကိုတံပြန်ကောက်ခံမယ်လို့ပြောနေကြပါတယ်။ခိန်ဘရာဒီမီးယားရဲ့သတင်းဆောင်မကိုဆက်လက်တင်ပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုကသူ့ရဲ့အကြီးဆုံးကုန်သွယ်ဖက်နှစ်နိုင်ငံဖြစ်တဲ့မက္ဆီကိုနဲ့ကနေဒါတို့ကိုသွင်းကုန်ကိုနှုံထတဲ့အဖြစ်25ရာခိုင်နှုန်းချမှတ်လိုက်ပြီးတရုတ်ကတော့အရင်ကသွင်းကုန်ကို10ရာခိုင်နှုန်းချထားတာကနေနှစ်ဆတိုးတာကြောင့်တရုတ်အပေါ်မှာတော့သွင်းကုန်ကို20ရာခိုင်နှုန်းဖြစ်သွားပါတယ် ကနေဒါနဲ့မက္ကဆီကိုတို့ကတော့အမေရိကန်သမ္မတဒိုနယ်ထရန့်တောင်းဆိုထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်မှုရဲ့စေဝါဝင်ရောက်မှုနဲ့တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုရောချရေးဆောင်ရွက်ပါတယ်လို့ပြောထားပေမဲ့သမ္မတထရန့်ကသွင်းကုန်ကွန်တစ်ကိုချမှတ်တာဖြစ်ပါတယ
် But very importantly tomorrow tariffs 25%on Canada and 25% on Mexico and that'll start
Canada ပေါ်မှာသွင်းကုန်ခွန်25ရာခိုင်နှုန်းနဲ့ Mexico ပေါ်မှာသွင်းကုန်ခွန်25ရာခိုင်နှုန်းကောက်ခံပါမယ်စတင်တက်ရောက်ပါမယ်သွင်းကုန်ခွန်ပေးရပါမယ်ဒါကြောင့်သူတို့လုပ်ရမယ့်အလုပ်ကသူတို့ရဲ့ကားဆက်ယုံတွေနဲ့တခြားသောလုပ်ငန်းတွေကိုအမေရိကန်မှာတိစောက်ကြရမှာဖြစ်ပါတယ်ဒါဆိုရင်တော့သူတို့အတွက်သွင်းကုန်ခွန်ရှိပါဘူး
။တနင်္လာနေ့မှာသမ္မတထရန့်ရဲ့ကြေညာချက်ထွက်လာပြီးနောက်မှာအမေရိကန်အဓိကအစုရှယ်ယာအညွန့်ကိန်း3ခုလုံးသိသာသာချသွားပြီးအင်ကန်နဲ့ရောင်းဝယ်စချိန်မှာလည်း2ရာခိုင်နှုန်းလောက်စီချသွားပါတယ်။သွင်းကုန်ကတွင်းမြင့်ကောက်ခံတာကြောင့်ဒီ3နိုင်ငံကတင်သွင်းတဲ့ကုန်စည်တွေဈေးကြီးသွားမှာနဲ့အတူအမေရိကန်စားသုံးသူတွေနဲ့စီးပွားရေးလုပ်ငန်းတွေအတွက်တော့စီးပွားရေးမှာယာယီအထင်မှားနိုင်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါပေမဲ့ရေရှည်မှာတော့ဒီလိုသွင်းကုန်ကွန်ကောက်ခံတာကြောင့်ဒီ3နိုင်ငံကဆက်မှုကုန်ထုတ်လုပ်ငန်းလုပ်ကိုင်ကြတဲ့လုပ်ငန်းကြီးတွေအမေရိကန်ကိုပြောင်းရွှေ့လာကြမှာဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုတဲကိုကုမ္ပဏီတွေရွှေ့လာရင်သွင်းကုန်ကိုမရှိဘူးလို့သမ္မတထရန့်ကသူ့ရဲ့လူမှုကွန်ရဲ့ Truth Social မှာရေးသားထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့အမေရိကန်သမ္မတထရန့်ရဲ့သွင်းကုန်ကွန်တွင်းမြင့်မှုကိုလက်တုံ့ပြန်မယ်လို့ပြောပါတယ်။ဒေါ်လာ108ဘီလီယံတန်ဖိုးရှိအမေရိကန်ကုန်စည်တွေအပေါ်မှာသွင်းကုန်ကွန်25ရာခိုင်နှုန်းကောက်ခံမယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတထရန့်ရဲ့သွင်းကုန်ကွန်တွင်းမြင့်ကောက်ခံမှုဟာကုန်သွယ်ဘက်ဆက်ဆံရေးကိုထိခိုက်စေမှာဖြစ်ပြီးအမေရိကန်ပြည်သူတွေစားသုံးကုန်စည်ဓာတ်ဆီနဲ့ကားတို့လိုကုန်စည်တွေမှာဈေးပိုပြရမှာဖြစ်တယ်လို့လည်းကနေဒါဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတထရန့်ကသွင်းကုန်ကွန်တွင်းမြင့်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးလည်းကနေဒါဝန်ကြီးချုပ်ကအကြောင်းပြချက်ပေးပါတယ်။အမေရိကန်သမ္မတထရန့်ကကနေဒါစီးပွားရေးကိုပြိုလဲစေချင်နေကြောင်းဒါမှလည်းကနေဒါကိုကျူးကျော်ရေးပို့ပြီးတော့လွယ်ကူသွားစေမှာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။အမေရိကန်သမ္မတထရန့်ကကနေဒါကိုအမေရိကန်ရဲ့50တခုမြောက်ပြည်နယ်အဖြစ်အကြီးငယ်ပြောနေပြီးကနေဒါဝန်ကြီးချုပ်ကလည်းအုတ်ချုပ်ရေးမှုအဖြစ်ရှင်းဖောက်ပြောလို့ရှိပါတယ်။ကနေဒါဝန်ကြီးချုပ်ကတော့သမ္မတထရန့်ဟာလူတော်တယောက်ဖြစ်ကြောင်းဒါပေမဲ့သွင်းကုန်ကိုအရေးကတော့တိတ်ပြီးမိုက်မဲတဲ့လုပ်ရက်လို့ပြောပါတယ်။အမေရိကန်သမ္မတထရန့်ကတော့ကနေဒါဘက်ကအမေရိကန်သွင်းကုန်တွေအပေါ်လက်တုံ့ပြန်သွင်းကုန်ကိုကောက်ရင်ကနေဒါကုန်ပစ္စည်းတွေအပေါ်မှာဒန်းတူအခွင့်ပြန်ကောက်မယ်လို့ချက်ချင်းပဲတုံ့ပြန်ထားပါတယ်။မက္ဆီကိုသမ္မတကလော်ဒီယာရှင်ဘွန်းကလည်းအမေရိကန်ကုန်စည်တွေအပေါ်မှာလက်တုံ့ပြန်တဲ့အနေနဲ့သွင်းကုန်ကိုကောက်မယ်လို့ပြောဆိုထားပါတယ်
။ Por ello hemos decidido responder
သွင်းကုန်ခွန်နဲ့သွင်းကုန်ခွန်မဟုတ်တဲ့အရေးယူတုံ့ပြန်မှုတွေလုပ်ဖို့ကျမတို့ဆုံးဖြတ်ထားပါတယ်။လာမယ့်တနင်္ဂနွေနေ့မှာပြည်သူရင်းမြစ်မှာကျမကြေညာပါမယ်
။ပြီးခဲ့တဲ့လအတွင်းအမေရိကန်သမ္မတထရန့်ကမက္ဆီကိုနဲ့ကနေဒါတို့အပေါ်ခုနှုံးတတ်သည့်ကြေညာခဲ့ပြီးနောက်မှာတော့မူရည်စေဝါစီးဆင်းမှုကိုရှော့ချနိုင်ရေးအတွက်အမေရိကန်နဲ့နယ်စပ်မှာတပ်ဖွဲ့ဝင်1000ကိုမက္ဆီကိုသမ္မတကဆစ်လွှတ်ခဲ့တာပါ။အမေရိကန်နဲ့မက္ဆီကိုနယ်စပ်ကနေတရားမဝင်ရွှေ့ပြောင်းဝင်ရောက်သူအရေးအတွက်ဟာဖေဖော်ဝါရီလအတွင်းကျသွားတယ်လို့အမေရိကန်သမ္မတနဲ့အစိုးရတာဝန်ရှိသူတွေကလည်းဒီသတင်းပတ်အတွင်းမှာပဲပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုတွင်းကို Fentanyl မူရည်စေဝါအဓိကဝင်ရောက်တဲ့အရေးအမြစ်ဖြစ်တရုတ်ကိုသမ္မတထရန့်ကအပြစ်ဖို့ပါတယ်။အမေရိကန်ရဲ့သွင်းကုန်ကွန်တွန်းမြင့်မှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကအင်ကာနေ့မှာကြေညာချက်ထုတ်ပါတယ်။တရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့တံပြန်ဆောင်ရွက်မယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့သွင်းကုန်ကွန်ကောက်ခံမှုဟာကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့စီးမြင်စည်းကမ်းတွေကိုချိုးဖောက်တာဖြစ်ပြီးအမေရိကန်တရုတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုကိုလည်းရုပ်ရော့စေတယ်လို့တရုတ်ဘက်ကပြောဆိုထားပါတယ်ရှင်။ဂါဇာကမ်းမြောင်ဒေသထဲဝင်မဲ့အထောက်ပံ့အလုံးကိုအစ္စရေးကပိတ်ပင်လိုက်တဲ့နောက်အစ္စရေးနဲ့ဟာမတ်စ်ကအဖြစ်ခံရဆဲရေးမရေမရာဖြစ်လာသလိုဒေသခံတွေဟာလည်းထိတ်လန့်တကြနဲ့ပစ္စည်းတွေဝယ်နေကြပါတယ်။အစ္စရေးကလက်ရှိအဖြစ်ရသဘောတူညီချက်ကိုသတင်းပတ်5ပတ်သက်တမ်းတိုးချင်တဲ့အကြောင်းပြောသလိုဟာမတ်စ်ကတော့စစ်ပွဲလုံးဝအဆုံးသတ်ဖို့ဆွေးနွေးပွဲတွေလုပ်ချင်နေတဲ့အကြောင်း VOA သတင်းထောက်လင်ဒါ ဂရက်စတင်ဂျေရုဆလင်ကနေသတင်းပေးပို့ထားပါတယ်။ဒေါခင်မျိုးသက်ကပြောပြပေးပါအောင်
လူသားဆန္ဒမှုအကူအညီတွေစစ်ဆေးခိတ်တွေကနေဂါဇာတဲကိုဝင်မလာအောင်ပိတ်လိုက်ကြောင်းအစ္စရေးကကြေညာချက်ထုတ်ပြန်လိုက်တဲ့နောက်မှာဒ ေသခံတွေစုရင်လာပြီးဂါဇာစည်းတဲအလူအကျဝယ်ယူနေကြပါတယ်။နေထွက်ကနေဝင်အစာရှောင်ပြီးညပိုင်းမှာဆူဝေးစတောက်ကြတဲ့မွတ်စလင်တွေရဲ့ရမဒန်ဥပုလာစတင်ချိန်မှာအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒီနှစ်ရမဒန်ပွဲဟာအစ္စရေးနဲ့ဟမတ်အတန်းဖက်အုပ်စုတို့ကြား16လကြာတိုက်ပွဲပြင်းထန်မှုကြောင့်အစအစပြည်စည်းယိုယွင်းနေချိန်မှာကျင်းပကြတာဖြစ်ပါတယ်။တိုက်ပွဲတွေကြောင့်နေဆော့ခွာထွက်ပြေးရတဲ့ကျောင်းဝဆံမကြီးမိုင်အယ်ခွန်ဒါရီကတော့
အလ္လာဟ်တက်စကရစ်တယ်ကျမတို့လိုဂါဇာမြို့ကိုပြန်လာရတဲ့ဒုက္ခသည်တွေအတွက်ဒီလိုဂိတ်တွေပိတ်တာကအတော်ဆိုးပါတယ်။အခုရမဒန်လလေလိုအပ်တာတွေကအများကြီးပဲ။ကျမအိမ်ကဘုံးတီးပြီးပျက်စီးသွားပါတယ်။ဘာမှမကြံတော့ဘူး။ဂါဇာမှာလည်းဘာမှမရှိဘူး။အားလုံးကဈေးသိက်ကြီးတော့မဝင်နိုင်ပါဘူး
။ဂါဇာမှာစားစရာကလာပေါင်းများစွာလုံလုံလောက်လောက်ရှိတယ်လို့အစ္စရေးကပြောပါတယ်။အချင်းသားလဲလှယ်ရေးနဲ့ဒဇာကန်ပြန်လို့ရေးသဘောတူညီချက်ဒုတိယအဆင့်ညှိနှိုင်းမှုတွေမှာရှစ်ဆက်မတိုးနိုင်ပဲဖြစ်နေချိန်မှာအခုလိုလူသားစာနာမှုအကူအညီဖြတ်တောက်ခဲ့တာဖြစ်ပါတယ်။2023အောက်တိုဘာ9ရက်မှာဟာမတ်စ်တွေကအစ္စရေးတောင်ပိုင်းမှာဝင်ရောက်တိုက်ခိုက်ပြီးဒဇာဂန်250ဖမ်းသွားခြင်းကစပြီးစတင်တဲ့စစ်ပွဲကနေအစ္စရေး1900ကျော်တေဆုံးရတယ်လို့ပါလက်စတိုင်းတောင်းနယ်ကြီးတေဆုံးရတာပါ။နှစ်ကြိမ်အပြည့်ရမှုကနေအစ္စရေးဒဇာဂန်148ဦးပြန်ပြီးလွတ်လာတယ်လို့ပါလက်စတိုင်းအကျဉ်းသား2000လောက်လဲအစ္စရေးကပြန်လွှတ်ပေးခဲ့ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူးကတော့အခုလိုအကူအညီဖြတ်တောက်ရတာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရှိအလေပိုင်းတန်တမန်စတီဗ်ဝုဒ်ကော့ဖ်တို့အဆိုပြုထားတဲ့အတိုင်းလက်ရှိအပြည့်အစားချုပ်ဆက်ပြီးငဲနေအောင်ဟမတ်စ်တွေလှုပ်ဆောင်လာစေဖို့ရည်ရွယ်တယ်လို့ပြောပါတယ
်။ Israel has decided to stop letting goods and supplies into Gaza, something we've done for the past 42 days.
Israel နဲ့ Gaza ရဲ့ဤခဲ့တဲ့42ရက်မှလို့ပစ္စည်းတွေတင်ပို့ခွင့်ပေးထားတာကိုရပ်ပစ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဟာမတ်စ်တွေကဒီပစ္စည်းတွေကိုခိုးယူပြီးဒါတွေကိုသူတို့စီကနေဒေသခံတွေမယူနိုင်အောင်လဲလုပ်ထားတာကြောင့်ပါဒီပစ္စည်းတွေကိုသူတို့ကအစ္စရေးနဲ့ကျွန်တော်တို့အရက်သားတွေကိုဒိုက်ရိုက်ပစ်မှတ်ထားတဲ့အကြမ်းဖက်မှုတွေအတွက်ငွေကြေးအထောက်ပံ့ရအောင်တုံးနေလို့ပါအ
စ္စရေးအတော်များများကတော့ဝန်ကြီးချုပ်ရဲ့တင်းမာတဲ့မူဝါဒကိုထောက်ခံကြပါတယ်ဒါပေမဲ့ဟာမတ်စ်တွေလက်ထဲကျန်းနေတဲ့ဒဇာဂန်63ယောက်ရဲ့မိသားစုဝင်အများပြားကတော့အခုလိုအထောက်အကူပစ္စည်းမပေးနိုင်အောင်လုပ်လိုက်တာကဒဇာဂန်တွေအတွက်အခြေအနေပိုဆိုးစေပြီးရပ်ပေါင်း900ကျော်ဖမ်းခံရသူတွေပြန်လွှတ်ပေးရမှာအဆင်မပြေဖြစ်မှာစိုးရိမ်နေတာပါ ဟမတ်အဖမ်းခံရတဲ့တေဆုံးခဲ့ရသူရဲ့တူဖြစ်သူဇာဟီရိုရှာမာဟိုကတော့
holding the humanitarian aid trucks from entering
ဂါဇာရဲ့လူသားချင်းစာနာရေးထရက်ကားတွေမဝင်ဖို့တားလိုက်တာကကျွန်တော်ရဲ့ဒဇာဂန်တွေကိုထိခိုက်စေပါတယ်။ဒါဟာဂါဇာမှာအငတ်ဘေးစိုက်ဖို့ဖြစ်လာစေမယ်ဆိုတာကျွန်တော်တို့သိကြသလိုအဖမ်းခံရတဲ့ဒဇာဂန်တွေဆူဆူဝဝအဆက်ဆန့်ခံရတယ်ဆိုတာကိုလည်းပြန်လွတ်လာသူတွေပြောလို့သိကြပါတယ်
။ Hamas တွေ Arab နိုင်ငံတွေကုလသမဂ္ဂနဲ့လူသားစာနာမှုအဖွဲ့တွေကတော့အထောက်အကူပစ္စည်းတွေကိုခုလိုအစ္စရေးပိတ်ဆိုတာအတွက်ရှုတ်ချကြသလိုအစ္စရေးဟာအပြည့်အသဘောတူစာချုပ်ပါအချက်တွေကိုချိုးဖောက်တယ်လို့ဆွဆွဲပါတယ်။အာရဗ်အဖွဲ့ချုပ်ကတော့လိုအပ်နေတဲ့အစ္စရေးဟမတ်စစ်ပွဲအဆုံးသတ်ရေးဆိုင်ရာအရေးပေါ်ညီလာခံကိုဒီသတင်းပတ်ထဲမှာပဲကျင်းပဖို့လုပ်နေပါတယ်
။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။ကရင်မြို့သားအစီအယုံထိချုံနေမြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ဒူပလာယာခရိုင်ဝမ်းရီမြို့နယ်တွင်မှာလေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်ပေးရှောင်နေသူတွေသေဆုံးထိခိုက်ဒဏ်ရာရပါတယ်။ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မြို့သားအစီအယုံထိချုံနေမြေညောင်လေးပင်ခရိုင်မုံမြို့နယ်နဲ့လေရိုမြို့နယ်ဒူပလာယာခရိုင်ဝမ်းရီမြို့နယ်တွေမှာစစ်ကောင်စီတပ်တွေကဒေသခံစစ်ဘေးရှောင်နေနေထိုင်ရာကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်တေဆုံးဒဏ်ရာရတာတွေရှိနေတယ်ဆိုပြီး KNU ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်။မုံမြို့နယ်ဒေသခံတွေကတော့သူတို့ရွာတွေမှာတေဆုံးသူနဲ့ပြင်းထန်စွာဒဏ်ရာရသူတွေရှိနေတယ်လို့လည်း VOA ကပြောပါတယ်
။ဖေဖော်ဝါရီလ28ရက်နေ့ညနေ4နာရီလောက်ကကျွန်တော်ပိတ်သလုံးခြေဆိုင်တက်ဖို့ခန်းလေးက164ပေါ့။သူက87မမလက်နက်ကြီး4လုံးကိုကျော်နေရေလက်ကျောင်းကြည့်ရတယ်အန်တူကျောင်းကြည့်ရအောင်ပြစ်ထဲရမှာရဟရွာဘိနာကိုကြာပြီးတော့အဲ့မှာစုံတန်းဝင်းအောင်ဆိုတာသူ့အိမ်တော်ပြည့်စီပါနောက်ဥက္ကမောင်ကြီးဆိုရင်အသက်50နှစ်လောက်ရှိနေတယ်ဥက္ကမောင်ကြီးဆိုရင်လူကြီးပိုင်းတယောက်တော့ဒဏ်ရရမှာရမလတရနေ့မှာညနေ6နာရီလောက်မှာကျွန်တော်ငထွေဆုပ်ကြည့်ရပါဘောအထွေဆုပ်တရတော့သူကမရဲသူကဟိုရွာတော့ရွာကြီးရဲ့လေခွင်းတော့မနေရဘာမှအဲ့မှာစုပေါင်းဖွဲ့တို့တော်လိုင်းဖွဲ့တို့ဆိုတော့မရှိပါဘူး လေတောင်လေတက်စကန်လာပြီးတော့လက်ကြည့်ခါပါတော့အဲ့မှာနော်စစ်ဘေးလက်ဆောင်လေရွာရွာသားပေါ့တိကေလူရွာသားပေါ့သူကနော်ဘတော့က25နှစ်ပြောက်ပြည့်ရမှာရဲ့သောသားလွင်ထုံးဆိုတာယောက်ျားလေးပေါ့28နှစ်တရားဝတ်ချမ်းရရမှာရဲ့
ဒေသခံတောင်းတဲ့ချီပြီးစစ်ဘေးရှောင်နေရတယ်လို့ရွာသားတွေဟာမိမိတို့နေထိုင်ရာကြေးရွာတွေမှာမနေထိုင်ရတော့ပဲအခုလိုမျိုးစစ်ဘေးရှောင်တဲ့နေရာအထိလေကြောင်းတက်ခိုက်တာတွေရှိနေတဲ့အတွက်ထိခိုက်သေးဆုံးတာတွေရှိနေတယ်လို့လည်းပြောပါတယ
်အခုချိန်ဒီတချို့ရွာတော်တော်များများမှာပဲကျွန်တော်ဘုံမျိုးရွာဘုံမျိုးနယ်တွေမှာဘသူမှရွာမှာဟိုအင်ဂျီ6ကျော်900ရှိတယ်ကျွန်တော်ရွာမှာပဲလူကြီးရာ100ဟိုရွာမှာမရှိဘူးတော်ဒီနေဥယျာဉ်ကြံဒီလေဒီအဲ့ဒီမှာတန်းနေပြကျန်တဲ့သူဆွေမျိုးတိုင်းဝိုင်းရှိတော့လေဘေးရွာတွေတန်းနေပေါ့ဒီလိုပေါ့ငထွေဆုပ်ရွာတော့တန်းနေဒီလိုပေါ့အဲ့လိုပဲနေနေကိုရတဲ့ကိုကမနေရကြမှာလေဦးရှိသေးရ
ဒီအပိုင်းတွင်းမှာပဲကရင်မျိုးသားအစည်းအုံဒူပလာယာခရိုင်တွင်းမှာလဲ YAK 130 Jet Fighter နဲ့လေကြောင်းတက်ခတ်မှုတွေကြောင့်အသက်42နှစ်အရွယ်အမျိုးသမီးတဦးသေဆုံးပြီးအသက်4နှစ်အရွယ်ကလေးငယ်တဦးပါဝင်6ဦးဟာပြင်းထန်စွာဒဏ်ရာရခဲ့ပါတယ်။မလ3ရက်နေ့ကလည်းစစ်ကောင်စီဘက်ကဒရုန်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုမီးရှို့မှုတွေကြောင့်ကော့ဂရိတ်မြို့နယ်တွေကကော့နွယ်ဒဒန်ကူရန်ကုန်စင်ကုန်ကျေးရွာ၄ရွာကနေအလုံးတရာကျော်မီးလောင်ခဲ့ရတယ်ဆိုပြီးဒေသခံတွေကပြောဆိုခဲ့ပါတယ်ရှင်။
ထိုင်းမြန်မာနေဆက်မြို့တချီလိမ့်မှာတော့လာအိုကရတဲ့အလျက်စင်မီကိုအလှည့်ချတုံးနေရပြီးတော့73စီပုံမှန်ဝယ်ယူလို့ရနေတယ်လို့ဒေသခံတို့ကပြောပါတယ်ထိုင်းဘက်ကလျက်စင်မီနဲ့လောင်စာစီဖျက်တောက်ခံထားတဲ့တချီလိမ့်မြို့ရဲ့အခြေအနေကိုလည်းသတင်းပေးပို့ထားတာကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ထိုင်းမြန်မာနေဆက်မှာအွန်လိုင်းကနေငွေကြေးလိမ့်လေတဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာနေဆက်မြို့တွေကိုထိုင်းအာဏာပိုင်တွေကပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးလျှက်စင်မီနဲ့လောင်စာစီတွေဖြတ်တောက်ခဲ့တာပါ။နေဆက်မျိုးတစ်မျိုးဖြစ်တဲ့တာချီလိမ့်မှာလဲထိုင်းဘက်ကလျှက်စင်မီဖြတ်တောက်လိုက်ချိန်မှာလာအိုဘက်ကနေမီးကိုအချိန်ပိုင်းတတ်မှတ်ပြီးမြို့တွင်းမှာသုံးဆွဲနေရတယ်လို့တာချီလိမ့်မြို့ကန်တူက VOA ကိုပြောပါတယ
်။ဒီနေ့မှာမီး3နာရီပြတ်တယ်ဆိုရင်နောက်ည7:00မှာလာ7:00မှာတလာမှာ7နာရီပြီးတော့လည်းအဲ့ဒီမှာဟုတ်7နာရီရတာပါ။တချို့မြို့တွေမှာဆိုရင်ဝိုင်းဒီလိုင်းဆိုအကြည့်ရတဲ့အိုင်လိုင်းကတော့ပြက်လေခဏပဲပေါ့ကျွန်တော်တို့လိုင်းကတော့စာမန်ဆိုတော့ချစ်နိုင်ရရတာ
အရင်ကလျှက်စစ်မီ24နိုင်ရပါပေမဲ့အခုအချိန်မှာတော့ရက်ွက်တော်တော်များများတနေ့တာလျှက်စစ်မီရခြင်းက7နိုင်လောက်ပဲရှိတယ်လို့ပြောပါတယ်တာချီလိမ့်မျိုးမီလင်းရီဦးဆောင်ကော်မတီကနေလာအိုဘက်ကလျှက်စစ်မီကိုဝယ်ယူသုံးဆွဲပြီးအလှည့်ကျပေးဝေနေတာပါ
น้องมาတော့အတူတူပါပဲဗျာနင်းနေကဒီမှာကကျွန်တော်တို့ဒီဘက်ပေါ့ဓာဦးမီးတုံးတာဗျာဟိုမျိုးတွေကဟာကြတော့ကျွန်တော်တို့တင်းနဲ့မြစ်ပေါ့မိုင်တစ်ချမ်းကတော့ထိုင်းကြီးပေါ့အဲတစ်ချမ်းကထိုင်းကြီးအချက်ကံတော့ဒီဘက်လာဦးမီးရတဲ့ဘက်ကနေမြတ်တုံးတဲ့ပုံစံမျိုးအဲ့လိုပဲဖြစ်တယ်ဗျာဟုတ
်ထိုင်းဘက်ကနေလျှက်စစ်မီးနဲ့လောင်စာစီဖြတ်တောက်လိုက်တဲ့ဖေဖော်ဝါရီလကုန်ပိုင်းတုန်းက73စီရရှိဖို့ကိုဒေသခံတွေဟာစီပန့်တွေမှာတန်းစီဝယ်ယူရတဲ့အခြေအနေနဲ့ကြုံတွေ့ခဲ့ရပါတယ်။အခုအချိန်မှာတော့73စီကိုပုံမှန်ဝယ်ယူနိုင်တယ်လို့ဒေသခံကပြောပါတယ
်။73စီကတော့အမှန်ပြောရင်တော့အရင်နှောင်းအနဲ့ဆိုင်ရင်နှစ်ဘက်3ဘက်လောက်ပဲတက်တော့တာပါ။3လေးဘက်ပေါ့၊5ဘက်ပေါ့အဲ့လောက်ပဲ။ဒါတော့အရင်နှောင်းအဆိုရင်သဘောတကူပေါ့20 30နဲ့3ဘက်ဆိုရင်1လီတာပေါ့နော်။အခုက50 52ဘက်အဲ့လောက်ပါဦးကြာ။အများကြီးတော့မတက်ပါဘူး။အဲ့ကတော့စီရတော့ပုံမှန်ကိုဘက်ကိုတော့ရနေပါကြာဟုတ်တန်းလဲစီရမလို့တော့ပါဟုတ်အဲ့ပါမှာတော့မီးတော့ဒုက္ခရောက်တာပေါ့စတုံးစီရတော့လောလောဆယ်ရတော့အဆင်ပြေပါလေကြာဟုတ်ဒီကောမလဲ24နာရီမဟုတ်တော့အရင်တော့တော့မကောင်းဘူးပေါ့ဗျာအဲ့လိုပေါ့အလုပ်က
မြန်မာနိုင်ငံနဲ့နေဆက်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ့်နှင်းဖို့ဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းအစိုးရကမြဝတီတာချီလိမ့်နဲ့ဖိအားသုံးစုမျိုးတွေကိုပေးနေတဲ့လက်စစ်မီးတွေကိုပြီးခဲ့တဲ့ဖေဖော်ဝါရီ5ရက်နေ့ကစပြီးဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒါအပြင်ကုန်စည်တချို့တည်ယူခွင့်ကိုလည်းထိုင်းဘက်ကပိတ်ပင်ထားပါတယ်ခင်ဗျာ
။သောတာရှင်များရှင် အမေရိကန်ဆွေရတဲ့ရဲ့မူဝါဒတွေလက်တလောဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်စံတော်ချိန်မတ်လ၄ရက်နေ့ညပိုင်း၉နာရီမြန်မာစံတော်ချိန်မတ်လ၅ရက်နေ့မနေ့၈နာရီမှာလွှတ်တော်ကိုမိန့်ခွန်းပြောဆိုမှာဖြစ်ပါတယ်။သမ္မတထရန့်မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းစီစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ပဲ VOA website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာက facebook.com/voabamis ဖြစ်ပြီး YouTube ကတော့ youtube.com/voabamis ဖြစ်ပါတယ်။ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။မြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့8နာရီမှာ VOA ရဲ့ Facebook YouTube အပြင် website မှာလည်းစောင့်မျှော်ချစ်ရှုနိုင်ကြပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်အောင်ဆိုရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုကာကွယ်တဲ့တစ်ချိန်တည်းမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုမြင့်တင်ဖို့ရည်ရွယ်တဲ့အမျိုးသားလုံခြုံရေးဆိုင်ရာသမ္မတညွှန်ကြားချက်စာချုပ်လွှာကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်။အထူးသဖြင့်တရုတ်ပြည်သူသမ္မတနိုင်ငံလူရန်ပတ်နိုင်ငံတွေရဲ့ချင်းချောက်မှုတွေကနေကာကွယ်ဖို့ဖြစ်ပါတယ်။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုးဆိုရဟာအမေရိကန်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အလုပ်ကိုင်တစ်တွေဖန်တီးဖို့နဲ့စမ်းသစ်တီထွင်မှုတွေအတွက်အရေးကြီးပါတယ်။ဒါကြောင့်အခုစာချုပ်လွှာကနေမဟာမိတ်လက်တွဲပဲနိုင်ငံတွေအနေနဲ့ပုံမှန်ကြီးမားတဲ့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ရမှာလွယ်ကူမြန်ဆန်အောင်ဆောင်ရွက်ပေးနိုင်မှာဖြစ်တယ်လို့ရင်းနှီးမြှုပ်နှံသူတွေအနေနဲ့လုပ်ငန်းနယ်ပယ်တချို့မှာတော့အမေရိကန်ရဲ့နိုင်ငံခြားရန်ဘတ်တွေနဲ့ပူးပေါင်းလှုပ်ဆောင်တာကိုတားမြစ်ထားမှာဖြစ်ပါတယ်။ဒေါ်လာတန်းတစ်ထောင်အထက်ရင်းနှီးမြှုပ်နှံမှုတွေအတွက်ကိုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာပြန်လည်သုံးသပ်မှုတွေအမြန်ဆုံးရရှိအောင်လုပ်ပေးမယ်လို့လည်းသမ္မတထရမ့်ကကတိပြုထားပါတယ်။အမေရိကန်ရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မတီ CFRUS အနေနဲ့ဤပညာနဲ့ရေးပါတဲ့အခြေခံအဆောက်အုံတည်ဆောက်မှု၊ကျန်းမာရေး၊စိုက်ပျိုးရေး၊စွမ်းအင်ကုန်ရည်ပစ္စည်းထုတ်လုပ်မှုနဲ့တခြားသောမဟာဗျူဟာကျအမေရိကန်စီးပွားရေးလုပ်ငန်းတွေမှာတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်သွားမယ်လို့လည်းသမ္မတအီဘူတော်ကရှင်းလင်းထားပါတယ်။အလေးထားရမယ့်အခြေခံအဆောက်အုံတွေဤမှာရှိတဲ့အမေရိကန်လေယာဉ်မြေတွေနဲ့အင်ချမ်းမြေတွေကိုလည်းကာကွယ်ပေးထားမှာဖြစ်ပါတယ်။အမေရိကန်ရဲ့ဤပညာကျွမ်းကျင်မှုနဲ့အရေးပါတဲ့ဤပညာလုပ်ငန်းတွေမှာရန်ပတ်နိုင်ငံတွေလုတ်ကင်ခွင့်မရအောင်လည်းကန့်သတ်ချပါလိမ့်မယ်။ဒဗိုင်းလျက်ကူးပစ္စည်း AI ဉာဏ်ရည်တူquantum နည်းပညာ၊ဇီဝနည်းပညာ၊အာကာသနဲ့တခြားသောနည်းပညာတွေအပါအဝင်အရေးကြီးတဲ့နည်းပညာလုပ်ငန်းတွေမှာအမေရိကန်ရင်းနှီးမြှုပ်နှံမှုတွေတရုတ်နိုင်ငံစီရွှေ့ပြောင်းမသွားအောင်ကန့်သတ်မှုအသစ်တွေလည်းတိုးမြင့်ကောင်းတိုးမြင့်နိုင်ပါသေးတယ်။ဒါကလည်းအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုငွေကြေးတွေနဲ့တရုတ်ရဲ့စစ်ဘက်ရဲ့ဘက်ပေါင်းဆက်မဟာဗျူဟာကိုပံ့ပိုးရမရောက်စေဖို့ဖြစ်ပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုထိန်းချုပ်ဆောင်ရွက်တဲ့တစ်ချိန်တည်းမှာရင်းနှီးမြှုပ်နှံမှုထိတ်တန့်နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားဖို့သမ္မတထရမ့်ကစိတ်ပိုင်းဖြတ်ဆောင်ရွက်နေတာဖြစ်ပါတယ်လို့အင်ဘူရောကအလေးပေးပြောဆိုပါတယ်။တရုတ်အပါအဝင်နိုင်ငံရဲ့ခြားတိုင်းပြည်တို့ဟာနှောင့်ဆုံးပေါ်ခင်မီဤပညာတွေညာနာမူပိုင်권နဲ့မဟာဗျူဟာမြောက်စက်မှုလုပ်ငန်းတွေမှာလုပ်ပိုင်권တွေရဖို့အတွက်အမေရိကန်ကုမ္ပဏီတွေမှာတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကိုစနစ်တကျလှုပ်ဆောင်နေကြတယ်လို့ဒါတွေကိုလည်းတံပြန်ရလိမ့်မယ်လို့အင်ဘူရောကကြေညာပါတယ်။လက်ရှိအမေရိကန်စိုက်ပျိုးမြေဧက43တန်းလောက်ကိုနိုင်ငံခြားသားလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေကပိုင်ဆိုင်ထားပါတယ်။ဒါဟာအမေရိကန်နဲ့မြေအားလုံးရဲ့200ခန့်လုံးရှိပါတယ်။ဒီထဲမှာတရုတ်လုပ်ငန်းတွေကပြည်နယ်ပေါင်း28ပြည်နယ်မှာစိုက်ပျိုးမြေဧက35,000ကျော်ကိုပိုင်ဆိုင်ထားတာပါ။တရုတ်ဟာသူ့ရဲ့စီးရေးထောက်လှမ်းရေးနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေမှာငွေကြေးပုံမှုသုံးဆွဲပြီးခင်မီတိုးတက်စေဖို့အတွက်အမေရိကန်ရဲ့အရင်အနီးဉာဏ်ပညာတွေကိုအသုံးချနေတာဖြစ်ပါတယ်။ဒါဟာဖြင့်အစုလိုက်အပြုံလိုက်ထိခိုက်သေးချေစေတဲ့လက်နက်တွေ၊စိုက်ဘာစစ်ပွဲ၊နောက်တခြားသောအန္တရာယ်တွေနဲ့အမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုတိုက်ရိုက်ချိန်ချမှုလည်းဖြစ်ပါတယ်လို့အင်ဘူရောကမှတ်ချက်ပြုပါတယ်။အမေရိကန်ပြည်ထောင်စုကိုအခွင့်ကောင်းယူတဲ့နိုင်ငံခြားရံဘတ်တွေကိုဟန်တာသွားမယ်လို့သမ္မတထရမ့်ကကတိပြုထားတာနဲ့အညီအမေရိကန်ရဲ့အကျိုးစီးပွားကိုဆောင်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုသာခွင့်ပြုပြီးအမေရိကန်ကုမ္ပဏီတွေတရုတ်နိုင်ငံအတွင်းရင်းနှီးမြှုပ်နှံတာတွေကိုဟန်တာဖို့နောက်တရုတ်ကအမေရိကန်ကိုဝယ်ယူနေတာတွေရပ်တန့်ဖို့အတွက်စည်းမျဉ်းသစ်တွေချမှတ်သွားမယ်အကြောင်းလည်းကတိပြုပြောဆိုထားတာဖြစ်ပါရဲ့ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ VOA American တန်ရဲ့ရုပ်တံတဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို52မီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့52မီတာ19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ radio season အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA America အတန်ရဲ့2025ခုနှစ်မတ်လ5ရက်ဗုဒ္ဓဟူးနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာအမေရိကန်နိုင်ငံရေးဆိုရှယ်မီဒီယာလူကြီးများသတင်းတူကမ္ဘာတစ်လောက်ခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။မြန်မာနိုင်ငံမှာမတ်လ2ရက်နေ့ကိုတောင်သူလယ်သမားနေ့ဆိုပြီးတော့နှစ်တိုင်းလိုလိုအသိအမှတ်ပြုဖော်ပြကြအထိတ်အမှတ်တွေပြုလုပ်ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီတောင်သူလယ်သမားနှစ်ဆိုရာဟာဒီမိုကရေစီစနစ်ကိုဖျက်သိမ်းပြီးပထမဆုံးအာဏာသိမ်းခဲ့တဲ့နေ့ကိုဆင့်အာဏာရှင်တွေကအထမတတ်မှတ်ခဲ့တဲ့နေ့ဆိုရာကိုတော့သမိုင်းအမှန်ကိုသိရှိကြတဲ့သူအတော်ကိုနေပါတယ်။ဒါနဲ့ပတ်သက်ပြီးလေ့လာထားတဲ့ကိုခင်မောင်စိုးမင်းကအခုလိုစူးစီးတင်ပြထားပါတယ်ရှင
်။မလ2ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အသိအမှတ်ပြုဖော်ပြကြအထိတ်အမှတ်တွေပြုလုပ်ကြတဲ့အထက်မှာလွတ်လပ်တဲ့မီဒီယာတွေပါဝင်သလိုတောင်သူလယ်သမားအရေးဆောင်ရွက်နေကြသူတွေအဖွဲ့အစည်းတွေလည်းပါဝင်ကြပါတယ်အဲ့ဒီမီဒီယာတွေအဖွဲ့အစည်းတွေတဲကတချို့ကတောင်သူလယ်သမားတွေဖြစ်ပေါ်လာပုံသမိုင်းကြောင်းအမှန်ကိုလုံးဝမသိကြသလိုတချို့ကတော့တိတိကျကျနဲ့ဖော်ပြကြကျင်းပကြတာဖြစ်ပါတယ်ပြည်သူအများစုထဲမှာလည်းတောင်သူလယ်သမားတွေဆိုတာကိုသိရှိကြသူတွေများပေမဲ့မလ2ရက်နေ့ကိုတောင်သူလယ်သမားတွေအဖြစ်ဘယ်သူကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာကတော့သမိုင်းကြောင်းသိရှိသူနေပါပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားတွေကိုဂုဏ်ပြုကြတဲ့အကြောင်းအင်တာနက်လူမှုကွန်ရက်မှာရေးသားကြသူတွေကတချို့ကိုမေးကြည့်ရမှာအားလုံးဒီဘက်လောက်ကရေရရရမသိကြတာများပါတယ်
။တောင်သူလယ်မနေဖြစ်ပေါ်လာဘူးသိတော်ဦးလေကွယ်။အဲ့လိုကြဆင့်ပြတတ်ဘူး။မသိဘူးလို့ပဲပြောရမှာပဲ။သမိုင်းကိုထဲထဲဝင်ဝင်သိလို့ရေးတာမဟုတ်ဘူး။အဲ့လောက်ကြီးပြီးထဲထဲဝင်ဝင်မသိဘူး။ခဏချင်းခံစားမှုလေးမှာရေးတာ။ဒါတမန်ကဆန်ငါလေးပဲမြင်တာ။ထဲထဲဝင်ဝင်နားလေတာမဟုတ်ဘူး
။အဲတောင်သူလယ်မနေတို့ငငယ်တင်ရလေသမိုင်းမှာ။အေး1930လေးအေးမေလတည့်ဟုတ်လေပါလေအဲ့အလုံးသမားနေပြီပါလေအကုန်ပြန်မကြည့်နေစပြည့်ရစီပြည့်ဝါခလုံးဘာမပြောတတ်ဘူးကစိတ်မလျော့အရင်အဲ့စာရဲလူတော့တိကျကျနေပါစိတ်မမှတ်မိတော့ပါဘူး
တကယ်တော့ဆယ်စုနှစ်6ခုကျော်ဆိုတာဟာနိုင်ငံတနိုင်ငံရဲ့သမိုင်းမှာမေးလောက်အောင်မှားလောက်အောင်တိတ်ပြီးဝေးကြတယ်လို့တော့ပြောလို့မရပါဘူးမြန်မာနိုင်ငံမှာဒီမိုကရေစီနီးချရွေးချယ်ထားတဲ့အစိုးရကို1962ခုနှစ်မတ်လ2ရက်နေ့ကတပ်မတော်စေဦးစီးချုပ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးအာဏာသိမ်းယူခဲ့ပါတယ်လူလာရေးရပြီးနောက်ပါလီမန်ဒီမိုကရေစီစနစ်နဲ့ကျင့်သုံးနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ဟာလည်းအဲ့ဒီအချိန်ကလေးကစိတ်သုံးသွားခဲ့ပြီးစစ်အာဏာရှင်စနစ်အောက်ကိုပထမဦးဆုံးအချိန်ကြားရောက်ခဲ့ပါတယ်အဲ့ဒီလိုစစ်အာဏာရှင်စနစ်ကိုပထမဦးဆုံးစတင်ခဲ့တဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့အာဏာသိမ်းခေါင်းဆောင်တွေဟာတော်လှန်ရေးကောင်စီအစိုးရလို့နာမည်တက်ပြီးတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပါတယ်။အဲ့ဒီနှစ်ဇူလိုင်လတည်းရောက်တော့သူတို့ကိုစန့်ကျင်ခဲ့ကြတာကတော့ကျောင်းသားတွေဖြစ်ကြတဲ့အတွက်လွတ်လပ်ရေးတိုက်ပွဲသမန်းဝင်ရန်ကုန်တပ်ကတော်အဆောက်အအုံကိုဖောက်ခွဲဖျက်ဆီးကျောင်းသားတွေကိုတပ်ဖြတ်ဖမ်းဆီးပြခဲ့ပါတယ်။စစ်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့တော်လှန်ရေးကောင်စီဟာတိုင်းပြည်အာဏာကိုအဓမ္မရယူခဲ့ပေမဲ့အခြေခံဥပဒေလည်းမရှိဘာမူဝါဒမှလည်းမရှိဘဲစံတဝါဝါနဲ့ဖြစ်နေခဲ့ပါတယ်အဲ့ဒီအချိန်ကကမ္ဘာမှာခေတ်စားခဲ့တဲ့ဆိုရှယ်လစ်ဝါဒနဲ့တိုင်းပြည်ကလူအများစုကိုးကွယ်တဲ့ဗုဒ္ဓဘာသာကိုပေါင်းစပ်ပြီးမြမနီးမြမဟန်ဆိုရှယ်လစ်လမ်းစဉ်ကိုတီထွင်ဖို့စတင်ကြိုးစားခဲ့ပါတယ်ဒီလိုနဲ့အာဏာသိမ်းပြီးတနည်းအကြာမှာတော်လိုင်းကောင်စီဥက္ကရာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစကိုင်းအနီးကအုံတော်ရွာတောင်ကူနားကခပောင်းဟင်္ဒရာမြို့နားကဒူးရနဲ့ပုပ်ပားဒေသတွေမှာတောင်သူလယ်သမားနီနောဖလယ်ပွဲတွေကိုအကြီးအကျယ်ခံခံနာနာကျင်းပခဲ့ပါတယ်။တပြိုင်တည်းမှာပဲတောင်သူလယ်သမားတွေကိုဦးကြီးများဆိုပြီးတော်လိုင်းကောင်စီပိုင်းမီဒီယာတွေကနေစတင်ရေးသားခဲ့ကြပါတယ်။ အဲ့ဒီအခမ်းအနားတွေကနေပဲမြန်မာနိုင်ငံကအဓိကအခြေခံလူဒန်းစားတောင်သူလယ်သမားတွေကိုဂုဏ်ပြုတဲ့အနေနဲ့ဆိုပြီးဆက်အာဏာရှင်စနစ်စတင်တည်ထောင်ခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့ဆက်အာဏာသိမ်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်သတ်မှတ်ခဲ့ပါတယ်တောင်သူလယ်သမားတွေရဲ့စန္ဒလုံးဝမပါပဲဆက်အာဏာရှင်ဗိုလ်ချုပ်ကြီးနေဝင်းကသတ်မှတ်ခဲ့တာဖြစ်ပြီးဒီကနေ့အချိန်ထိအဲ့ဒီနေ့ကိုတောင်သူလယ်သမားနေ့အဖြစ်ဆက်လက်ပြီးအသိအမှတ်ပြုနေကြပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်ခဲ့တဲ့အဖွဲ့အစည်းတချို့ကအမျိုးသားဒီမိုကရေစီ NLD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်မှာမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားသက်မကအဖွဲ့ချုပ် AFFM ကဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဘုဇကြီးနေဝင်းတို့အာနာသိမ့်ရတဲ့နေ့ဖြစ်တယ်ဒီအာနာသိမ့်တဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသတ်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်ဘောနော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ်ဖြစ်လာနိုင်တဲ့တမရော်နေ့ဆိုတာဟာတော်လိုင်းနေ့ဖြစ်သွားနိုင်တယ်ဆိုတဲ့အနေအထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလက်မခံသူတို့အနေနဲ့အဲ့ဒါဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေအထားမျိုးကိုတွေ့ရတာရှိပါလေ
တော်လိုင်းကောင်စီအမည်နဲ့စစ်တပ်ကနေပထမဆုံးအာဏာသိမ်းပြီးတဲ့နောက်ထမ်းတောင်သူတွေဟာပထမဆုံးအထိနာတဲ့အထဲမှာပါဝင်ပါတယ်။အဲ့ဒါကတော့ထညက်ကိုနေကျော်သေးယူခွင့်မရှိဘဲပိတ်ပင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအတွက်တနေကနေတနေကိုထညက်တွေမောင်းကိုသေးယူရောင်းချကြရပါတယ်။အဲတဆက်တည်းမှာပါလီမန်ဒီမိုကရေစီခေတ်ကပြဋ္ဌာန်းခဲ့တဲ့တီးစားချထားရေးဥပဒေကိုအတိတ်ပဲပြောင်းပြီးလယ်မြေအားလုံးကိုနိုင်ငံပိုင်ဆိုပြီးအမိန့်ထုတ်ပြန်ကစိုက်ပျိုးမြေနဲ့ကိုက်စီမံကိန်းသီးနှံတွေအာမစိုက်ခိုင်းတာတာဝန်ကြီးသီးနှံဆိုပြီးတတ်မှတ်တာတွေစတင်လှုပ်ဆောင်ခဲ့ပါတယ်ပါလီမန်ဒီမိုကရေစီခေတ်ကတီးစားချတာရေးဥပဒေဆိုတာကမြေပိုင်ရှင်စနစ်ကြီးထွားလာမှာကိုတားဆီးတဲ့အနေနဲ့စိုက်ပျိုးမြေအလုံးကိုနိုင်ငံပိုင်ဖြစ်ပြီးစိုက်ပျိုးရေးလုပ်ကိုင်သူတွေဟာတီးစားအနေနဲ့ဖြစ်တယ်လို့အကြမ်းမြင်ပြဋ္ဌာန်းထားတာဖြစ်ပါတယ်အဲ့ဒီလိုဆက်အာနာသိန်းတော်လိုင်းရေးကောင်စီတက်ပြီး9နှစ်အကြာ1968ခုနှစ်မှာတော့မြန်မာနိုင်ငံမှာဆန်ရှားပါမှုဖြစ်လာပါတော့တယ်။ရခိုင်ပြည်နယ်စစ်တွေမှာဆိုရင်ဆန်ကိုတောင်တွေကိုလူလူကဝိုင်းပြီးတောင်းဆိုကြတဲ့အတွေ့ပြစ်ခတ်နှိမ်နင်းတာတွေတောင်ရှိခဲ့ပါတယ်။အဲ့ဒီလိုဆက်အာနာရှင်ဗိုလ်ချုပ်ကြီးနေဝင်းဟာတော်လိုင်းရေးကောင်စီဥက္ကဋ္ဌအဖြစ်ကနေ1984ခုနှစ်မှာမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာဥက္ကဋ္ဌကြီးဆိုပြီးတပါတီအာနာရှင်စနစ်နဲ့အုပ်ချုပ်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးတောင်သူလယ်သမားတွေအနေနဲ့သီးနှံတာဝန်မချေရင်နေကျော်သေးယူခွင့်ရောင်းချခွင့်မရှိတဲ့အပြင်ဖမ်းဆီးထောင်ချတာအိမ်မှာရှိတဲ့စပါးကြီးသီးနှံကြီးတွေနဲ့အထိရှာဖွေတာတွေလုပ်ဆောင်ခဲ့ပါတယ်ဒါအပြင်သီးနှံတာဝန်မချေရင်တမောက်ဝါယမကထုတ်ပေးတဲ့စံကိုထုတ်ယူခွင့်မရှိတာအထိလဲဒဏ်ခတ်ခဲ့ပါတယ်ဒါပေမဲ့ဆေးအာဏာရှင်ဦးနေဝင်ဦးဆောင်တဲ့မဆလာတပါတီအစိုးရဟာသူတို့အာဏာသိမ်းတဲ့မလ၂ရက်နေ့ကိုတော့တောင်သူလယ်သမားတွေအဖြစ်နှစ်စင်ကျင့်ပါပြီးနိုင်ငံပိုင်မီဒီယာတွေမှာအကြီးအကျယ်ဖော်ပြကြပါတယ်ကြာလာတော့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်အာဏာသိမ်းတဲ့အချိန်ကိုမှီလိုက်တဲ့သူတွေကမမှီတဲ့သူတွေကတောင်သူလယ်သမားတွေဆိုတာကိုတကယ်အစ်စ်မှန်နေလို့ထင်ကုန်ကြပါတယ်အမားကြအမှန်ဖြစ်ကုန်တဲ့သဘောဖြစ်ပါတယ်ဒါပေမဲ့တောင်သူလယ်သမားနေကိုတင့်တော်ရာနေရတစ်ခုခုအဖြစ်သတ်မှတ်ရေးအတွက်တောင်သူလယ်သမားအရေးလှုပ်ရှားနေကြတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေရှိခဲ့ပါတယ်အဲ့ဒီအထက်မှာမကွေးတိုင်းအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လည်းပါဝင်ပါတယ်အဖွဲ့ကောင်းဆောင်တူဖြစ်တဲ့ကိုစော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေစ조사ခဲ့ကြတယ်လို့အခုလိုပြောပါတယ်
အာနာသိန်းရဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်းသူလေသမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်းသူလေးကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့အမြင်မှာလဲကြည်လက်တောင်းသူလေးတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်းသူလေသမားတွေရဲ့အရှိကနေပြီးတော့ရပ်တည်ခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်းသူလေသမားနေလည်းဖြစ်ပါတယ်ဗ
ျလိုအင်္ဂလိပ်အစိုးရအုပ်ချုပ်ခဲ့စဉ်ကတောင်သူလယ်သမားတပုံကောင်းဆောင်ဆရာဆန်ဦးဆောင်ပြီးတပုံထားခဲ့တဲ့နေ့ကိုသတ်မှတ်ဖို့တောင်သူလယ်သမားအဖွဲ့အစည်းတွေစုပေါင်းတိုင်ပင်မှုစ조사ပြင်ဆင်နေစဉ်မှာပဲပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆန်းဆက်အာဏာသိမ်းမှုကြောင့်အစီအစဉ်တွေမဖြစ်ခဲ့ကြတော့ပါဘူး 1988 ဩဂုတ်လ၈လလုံးလူထုအုံကြွားမှုကိုစစ်တပ်ကဖြိုခွင်းနှိမ်နင်းပြီးနောက်ပိုင်းနိုင်ငံတော်ညီဝဲပြည်ပြမှုနဝတာနိုင်ငံတော်အေဂျန်သားရာရေးနာအာဖာစစ်အာဏာရှင်ခေတ်အဆက်ဆက်မှာတောင်သူလယ်သမားတွေပိုင်တဲ့စိုက်ပျိုးမြေတွေကိုစစ်တပ်ကသိမ်းယူတာစစ်ဘော်တွေကိုကြိုးစည်းပွားအတွက်သိမ်းယူတာတွေဟာလက်ရဲစရဲရှိလာပြီးတောင်သူလယ်သမားတွေဟာဖမ်းဆီးခံရတာနှိပ်စက်ခံရတာတွေတောင်မှရှိခဲ့ကြပါတယ်ဒါအပြင်ဆက်အာဏာရှင်တွေနဲ့နှိစက်တဲ့ခရိုနီကောစီးပွားရေးလုပ်ငန်းရှင်တွေကလည်းသူတို့အကျိုးစီးပွားအတွက်သိမ်းယူတာတွေဟာနေရာအနှံ့မှာဖြစ်ပွားခဲ့ပါတယ်အခုနောက်ဆုံးဆေးအနာသိမ်းလိုက်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီခေတ်မှာတော့တောင်သူလယ်သမားတွေရဲ့ဘဝဟာအဆိုးဆုံးအခြေအနေဖြစ်နေပြီးလေယာမြေတွေကိုဆွန့်လွတ်ကြတဲ့အဆင့်အထိတောင်ရောက်ရှိကုန်ရပါတယ်အဲဒီလိုစိတ်အာဏာရှင်စနစ်ကိုစတင်မွေးဖွားခဲ့တဲ့1962ခုနှစ်မတ်လ2ရက်နေ့တောင်သူလယ်သမားနေအဖြစ်သတ်မှတ်တာကိုအများစုကတော့ဘယ်သူတွေကသတ်မှတ်တယ်ဘာကြောင့်သတ်မှတ်တယ်ဆိုတာမဝေးလာတဲ့သမိုင်းကြောင်းကိုလေ့လာမှုမရှိကြဘဲတောင်သူလယ်သမားနေအဖြစ်လက်ခံယုံကြည်နေကြပြီးဂုဏ်ပြုနေကြတာဟာနှစ်စဉ်လိုလိုဖြစ်နေပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြရောက်အမှတ်လေးပါတာ3ပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဆိုရှယ်မီဒီယာလူကြီးများသတင်းတို့ကဘာတလွာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရက်ကယူကရိန်းရဲ့အရှေ့အလယ်ပိုင်းဒေသကစစ်ပွဲတွေအဆုံးသတ်နိုင်ဖို့ကုန်းသွဲကွန်တုတ်ကောက်ခန္ဓာနဲ့အမေရိကန်ပြည်ထောင်စုအစိုးရဝန်ထမ်းအင်အားလျှော့ဖို့ကြိုးပမ်းနေတာပါဒီသတင်းပတ်အတွင်းကွန်ဂရက်စ်လွှတ်တော်မှအစိုးရဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးသမ္မတထရန့်မင်ကွန်ပြောတာမှအစိုးရအကောင့်ထဲဖို့ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးပါဝင်မယ်လို့ခန့်မှန်းထားကြပါတယ် VOA သတင်းတောက် Veronica Bodres Iglesias ရဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြပေးထားပါတယ်ရှင်
The President of the United States.
American Donald Donald Trump 2019ခုနှစ် February 28ရက်နေ့တုန်းကလည်း Congress လွှတ်တော်မှာမင်းကုန်းပြောကြားခဲ့ပါသေးတယ်။ Russia Ukraine စစ်ဟာ February 4ရက် Congress လွှတ်တော်မှာ Trump ပြောကြားမဲ့မင်းကုန်းနဲ့အဓိကအကြောင်းအရာဖြစ်ပါဝင်နိုင်တာပါ။ဒီစစ်ပွဲအဆုံးသတ်ဖို့လဲ Trump အစိုးရကကြိုးပမ်းနေတာပါ။
I'm looking for peace.
ဒီကြိမ်လိုလားပါလေ။မဖြစ်နိုင်တာတွေကိုရှေ့တန်းတင်ပြီးတော့စစ်ကို10နှစ်လောက်တိုက်တာမျိုးမဖြစ်စေချင်ပါဘူး။ဒီကြိမ်လိုချင်ပါလေ။
အရှေ့အလယ်ပိုင်းကအစ္စရေးဟမတ်စစ်ပွဲဂါဇာအနာဂတ်နဲ့ပတ်သက်ပြီးတော့လဲကွန်ဂရက်စ်မှာပြောဆိုနိုင်ပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့ပူးတွဲကျင်းပတဲ့ဖေဖော်ဝါရီ4ရက်နေ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်အနေနဲ့ဂါဇာကိုအင်မတန်လှပတဲ့ဒေသအဖြစ်ပြောင်းလဲပစ်ဖို့အရေးအမွေပြောကြားပါတယ်
The United States
American Bureau of Science နဲ့မြန်မာဒေသဖွံ့ဖြိုးအောင်လုပ်ပြီးတော့အလုပ်ကံကိုထောင်ထဲချီဖန်တီးမယ်ဆိုရင်လွန်ကောင်းပါလေ
Magnificent
American အနေနဲ့နိုင်ငံအချို့ဘောဘာကြောင့်ကုန်သွယ်ကွန်တိုးကောက်လဲဆိုတာနဲ့ပတ်သက်ပြီးတော့လဲပြောဆိုနိုင်ကြောင်းအကဲခတ်တွေကသုံးသပ်ပါတယ် Texas တက္ကသိုလ်ကတွဲဘက်ပေါမော့ခါ Shannon Bow O'Brien ကအခုလိုခံမှန်းပါတယ်
I believe in his view.
ကုန်သွယ်ကွန်တိုးကောက်တာကြောင့်ကုန်ထုတ်လုပ်သူတွေအတွက်ဇီးရိတ်စကားတွေကြီးပြီးတော့ဒီကုန်သွယ်ကွန်ကိုရှောင်ဖို့အမေရိကကိုကုမ္ပဏီတွေပြန်ပြီးပြောင်းလာလိမ့်မယ်လို့သူကယုံကြည်နေတာပါ။အ
စိုးရအသုံးစရိတ်အစိုးရဝန်ထမ်းအင်အားလျှော့ချတာမလိုအပ်ဘဲဖြုံးတီးတာတွေနဲ့ငွေကြေးလိမ်လည်တာတွေကိုတားဆီးဖို့အချိန်အဟုန်နဲ့ဆောင်ရွက်နေတဲ့အပေါ်ထောက်ပြပြောဆိုနေတာတွေနဲ့ပတ်သက်လို့ကာကွယ်ပြောကြားနိုင်ကြောင်းသုံးသပ်ပါတယ
်။ I think he's going to
ကုန်ကြစည်းတွေရောနေသွားအောင်နဲ့ဒီလိုဆောင်ရွက်တဲ့အတွက်အကုန်ကြဘလောက်တတ်တာသွားတယ်ဆိုတာပြောလိမ့်မယ်လို့ထင်ပါတယ်
။သမ္မတထရန့်ရဲ့မိန့်ခွန်းအပေါ်တုံ့ပြန်မှုဒီမိုကရက်ဘက်ကရွေးချယ်ထားသူကတော့အမေရိကန်ဘုထောက်လိုင်းဌာန CIA မှာသူတေသနအကဲခဲအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူအမေရိကန်ထက်လွတ်တော်အမတ်အီလီဇာစလော့ကင်ဖြစ်ပါတယ်အမေရိကန်တွေကတော့အင်္ဂါနေ့ညမှာအင်တာနက်စာမျက်နှာဆိုရှယ်မီဒီယာတွေကနေတိုက်ရိုက်ထုတ်လွှင့်မှာဖြစ်တဲ့ထရမ့်ရဲ့မိန့်ခွန်းနဲ့အထက်လွတ်တော်အမတ်စလော့ကင်ရဲ့တုံ့ပြန်ချက်တွေကိုစောင့်မျှော်ကြည့်ရှုကြလိမ့်မယ်လို့ထင်ကြောင်း32 O'Brien ကပြောပါတယ်ခင်ဗျာ
ခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းတွေကိုပြောပြပေးလိုပါတယ်။ဗြိတိန်နိုင်ငံမှာလွန်ခဲ့တဲ့9နှစ်ကရွှေအိမ်သာခိုးယူမှုနဲ့လူတချို့တရားရုံးတက်စစ်ဆေးခံရပါတယ်။ရုပ်ရှင်ထဲပါတဲ့ခွေးအမှုပညာရှင်တွေအတွက်အော်စကာဆုပေးပွဲတစ်ခုလန်ဒန်မှာကျင်းပပေးပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတွေကိုတော့မအေးစံနာကျော်စူးစီးတင်ဆက်ထားပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့
Britain နိုင်ငံ Blenheim နန်းတော်ကရွှေရင်သာခမုတ်ခိုးခံရတာကိုလုံခြုံရေးကင်မရာမှာလက်ဖူးလက်ကျက်မိခဲ့တာပါ။ British ဝန်ကြီးချုပ်ဟောင်း Winston Churchill ကိုမူလဆုချခဲ့တဲ့ရေတိုင်းအင်္ဂလန်နဲ့တောင်ပိုင်းမှာတည်ရှိပြီးအခုခါမှာတော့ကုလသမဂ္ဂရေကြီးမှုအမွေဖြစ်နေထိမ့်သိမ်းဆောင်းလျှောက်ထားတဲ့နန်းတော်ပြကန်းကနေခိုးယူသွားတာဖြစ်ပါတယ်။အီတလီအနုပညာရှင်မော်ရီဇီယိုကက်တလန်ရဲ့အမေရိကလိုနာမည်ပေးထားတဲ့အနုပညာလက်ရာ18ကရက်စနေပေးရေရွှေစနေပြုလုပ်ထားတဲ့ရွှေခမုတ်ဖြစ်ပြီးတော့တကယ်အသုံးပြုလို့ရပါတယ်။လုံခြုံရေးကင်မရာမှာမြင်နေရတဲ့အတိုင်းအမျိုးသား5ဦးခိုးရပါကားနဲ့ဆင်းနေရောက်လာပြီးတော့ခိုးယူတဲ့ပုံကရုပ်ရှင်တွေကအတိုင်းပါပဲ။2019ခုနှစ်စက်တင်ဘာလ14ရက်နေ့မနေ့အာယုံမတက်ခင်မှာပိတ်ထားတဲ့ဂိဝါကနေဖောက်ဝင်လာပြီးတော့ကားနဲ့စီနန်းတော်ရှင်ရင်မြမာရဲ့ပြီးတော့မှန်ပတင်းကိုခွဲအထဲကိုဝင်တစ်သားတစ်ကောက်ကိုချိုးဖြက်ပြီးတော့အနုပညာလက်ရာဖြစ်ပြထားတဲ့ရွှေရင်သားကိုဖြုတ်ယူသွားတာပါ။အစအဆုံးသူတို့လှုပ်သွားတာ5မိနစ်ပဲကြာပါတယ်။ဒီရွှေခမုတ်ကအလေးချိန် 68 ကီလိုဂရမ်ပိတ်တာနဲ့ဆိုပိတ်တာ60ကျော်လေးပြီးတော့သူ့ကို American Dollar 6သန်းနဲ့အာမခံထားတာဖြစ်ပါတယ်။2019ခုနှစ်ကဖြစ်ခဲ့တဲ့အမှုဖြစ်ပြီးတော့ရွှေရင်သာခိုးယူမှုနဲ့ဒီလူ3ယောက်ကိုအခု2025 February 24ရက်နေ့မှာတရားရုံးတင်စစ်ဆေးခဲ့ပါတယ်။တကိုးရီစီကလည်းအဲ့ဒီအိမ်သာထိုင်ကုန်တော့ပြန်မရတော့ရတဲ့ရွှေတွေကိုခွဲပြီးတော့ရောင်းလိုက်ပုံရတယ်လို့အမှုလိုက်ရှင်းနေကပြောပါတယ်။အိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကိုလုံခြုံရေးကင်မရာကမြင်ရတဲ့မြင်ကွင်းဖြစ်ပါတယ်။ American ပြည်အောင်စုအလဲပိုင်းက Colorado ပြည်နယ်ရပ်ဘိုးကောင်တီကအိမ်မွေးတိရစ္ဆာန်အယောင်ဆိုင်ကိုအမျိုးသား3ဦးတက်တက်စီအယောင်ဆောင်ရောက်လာကြပါတယ်။ဝန်တန်းတွေနဲ့ဈေးဝယ်တွေဆိုင်ရာကိစ္စအသေးသေးလုပ်နေကြတော့အမျိုးသား2ဦးရုတ်တရက်လဲကျသွားတာပါ။ဆိုင်ထဲကခွေးလေးတွေလည်းဝိုင်းဟောင်ကြပြီးလူတွေအားလုံးလည်းလဲကျတဲ့သူစီအာယုံစိုက်နေတာတွေ့ရပါတယ်။ဒီလိုမျိုးတဦးကဝယ်ယူပြန်ကြအောင်ဆောင်ပြီးတော့လူတွေအာယုံများအောင်လုပ်ထားချိန်မှာနောက်အမျိုးသား2ဦးကခွေးလေးနှကောင်ကိုခွေးချင်တွေကနှိုက်ပြေးပါတယ်။ဆိုင်ဝင်နဲ့တည်တည်ချင်းလိုက်ဖမ်းပေမဲ့ခွေးလေးနှကောင်ပြုတ်ကြတာပြန်ကောက်ပြီးတော့ထွက်ပြေးလွတ်မြောက်သွားပါတယ်။တကောင်ကိုဒေါ်လာ4000ကျော်ဈေးရှိတဲ့ခွေးလေးတွေဖြစ်ပြီးတော့ရဲကတရေကန်ကိုလိုက်ရှာနေပါတယ်။လဲကျနေမကောင်းအောင်ဆောင်တဲ့သူကတော့ရဲကဖမ်းမိထားလိုက်တာပါ။နောက်ပိုင်းမှာတော့ခိုးသွားတဲ့ခွေးလေးနှကောင်တွေကတကောင်လမ်းမင်းမှာဒေါ်လာ1500နဲ့ရောင်းလို့ဝယ်လာတဲ့အမျိုးသမီးကရဲချောင်ချာကိုတွေ့ပြီးတော့ခွေးလေးတကောင်ကိုလာပြီးပြန်အပ်သွားပါတယ်။ပညာရှင်အော်စကာဆုပေးပွဲဖြစ်ပါတယ်။ဟောလိဝုဒ်ကအော်စကာဆုနဲ့ညီများတဲ့ခွေးရည်အတွက်ဖီဒိုဆုပေးပွဲကိုဖေဖော်ဝါရီ23ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာကျင်းပတော့ကမ္ဘာကျော်ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်တွေတွေ့ရပါတယ်။ဒီဆုပေးပွဲမှာ Deadpool and Wolverine ရုပ်ရှင်ကားတွေကခွေးသရုပ်ဆောင်ကကမ္ဘာထိပ်တန်းဆုစုခုသွားတာပါ။သူကနာမည်ကျော်ဟောလိဝုဒ်ထိပ်တန်းသရုပ်ဆောင်တွေဖြစ်တဲ့ Ryan Reynolds နဲ့Hugh Jackman ရဲ့အတူတူတရုတ်ဆောင်နေတာဖြစ်ပါတယ်။သူကအင်္ဂလန်မြောက်ပိုင်း Yorkshire နေမှာနေတာဖြစ်ပြီးတော့ Park Khoi Blue မျိုးစားနဲ့တရုတ်ပြည်က Chinese Crested ခွေးမျိုးလိုမျိုးဆက်ထားတာပါ။ Peggy လို့နာမည်ပေးထားတဲ့ဒီခွေးလေးကအရင်ကတော့ Britain ရုပ်အစိုးဆုံးခွေးပြိုင်ပွဲမှာဆုရထားမှုပါတယ်။ရုပ်ရှင်ထဲမှာသူကတရုတ်ဆောင်တော်တဲ့အပြင်ကိုထွက်ကြနေတဲ့သူ့ရဲ့ရှာကပြည်သက်တွေကိုအထူးဆွဲဆောင်တဲ့အချက်ဖြစ်ပါတယ်။လူတိုင်းက Peggy ကိုတိတ်သဘောကျကြပြီးတော့ရုပ်ရှင်လောကမှာသူကအနုပညာကျယ်တဝန်းရဲ့အရေးသွေးရှိတယ်လို့ဖီရိုဆုစီစဉ်သူတိုဘီရိုးစ်ကပြောပါရယ်။သူရဲ့နောက်ကနောက်တစ်ကောင်ကတော့ Bridget Jones နောက်ဆုံးရုပ်ရှင်ရဲ့ရေခူးကန်ပါတီပွဲမှာပါတဲ့ခွေးလေးပဲဖြစ်ပြီးတော့ Rangoon Rover ဆုကိုရရှိသွားပါရယ်။နမဲဆောင်ပြီးသွားတဲ့ငားလေးတွေနောက်ဆုံးမြင်ရတဲ့မြင်ကွင်းဖြစ်နိုင်ပါရယ်နော်။ဟုတ်ပါရယ်။ငမဲတစ်ကောင်ရဲ့ပါဇက်သေးရောက်သွားတဲ့ကင်မရာမှန်ဘလူးကနေမြင်ဝင်ဖြစ်ပါတယ်။ Bahas Machu, Freeport Kenji Nama Jetwangote, Andrea Ramos, Nessie Mentos Re Mutami, Namanu Sajiro, Lobate and Mandaganga, Camaragova, a Satin Bureau Halite Absepai, Namanga Camarago, Tubazate Yao, Halito, Camera Minguina, Bazatema, Mount Wabiano, Namazate, Shurangani Bureau, a Pingo Yakutai and Minguin Pine, Namaye Tuari. ဒီကူသွိုင်းတဲ့လင်းကားပြီအကွာနဲ့ငမန်းတွေကိုအစာကျွေးနေတယ်ရင်းကုန်သမားတွေကတွေ့ရပါတယ်အိမ်နောက်မှာတော့ငမန်းကကင်မရာကိုမြို့ချဖို့ကြိုးစားတာတွေ့ရပြီးတော့သူ့ရဲ့ခန္ဓာကိုအတွင်းပိုင်းကိုထူးခြားတဲ့တောင်းကနေရိုက်မိသွားတာပါငမန်းဘက်ရဲ့အတွင်းပိုင်းကိုလည်းမြင်ရပါတယ်အိမ်နောက်ကင်မရာကိုငမန်းပစက်ထည်ကနေဆွဲထုတ်လိုက်တာတွေ့ရပါတယ်ဒါမှလည်းကင်မရာဆွဲထုတ်ဖို့အချိန်ချင်းကြိုးစ မှာကင်မရာကပင်လယ်ထဲမှာလွင့်နေတာနောက်တော့အဲ့ရင်ခုန်သမားတယောက်အဲ့ကင်မရာကိုအမြန်ပြန်ယူဖို့သွားတာတွေတွေ့ရပါတယ်။ငမန်းကဒုတိယကြိမ်ပြန်မလာခင်မှာရင်ခုန်သမားကကင်မရာကိုအချိန်မီဆွဲယူနိုင်ခဲ့ပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိအသက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းလောင်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်တောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ခုတော့ကဘာတလွားခီးသွားအစီအစဉ်ကိုချိချရအောင်ပါရှင်။အီတလီနိုင်ငံတောင်ပိုင်းကနေပယ်မြို့မှာတယောက်နဲ့တယောက်ကံကောင်းစီဖို့အနီးရောင်ငရုတ်သီးထောင်ရှည်လိုပုံစံအဆောင်ပစ္စည်းကိုလက်ဆောင်ပေးကြလေရှိပါတယ်။မကောင်းဆုံးဝရန်ကကာကွယ်ပေးတယ်လို့ဆိုတဲ့အဆောင်ပစ္စည်းအကြောင်းသိရဖို့မဆွမြတ်မွန်တဲ့အတူနေပယ်မြို့ကိုကဘာတလွားခီးသွားအစီအစဉ်ကနေသွားပြီးတော့လေ့လာကြရအောင်ပါရှင်။
ဒေသခံတွေကနာပိုလီလို့ခေါ်ကြတဲ့အီတလီနောက်တောင်ပိုင်းကနေပယ်စ်မြို့ဟာအီတလီနိုင်ငံရဲ့တတိယအကြီးဆုံးမြို့ဖြစ်ပါတယ်။ခရစ်တော်မပေါ်ခင်နှစ်ပေါင်းထောင်ချီတည်းကဂရိလူမျိုးတွေတည်ထားခဲ့တဲ့မြို့ဖြစ်တာကြောင့်ဂရိအငွေ့အသက်တွေကိုဒီကနေ့အထိတွေ့နိုင်ပါတယ်။နေပယ်စ်မြို့ကိုလာလေသူတိုင်းသတိပြုမိကြမှာကတော့အနီရောင်ငရုတ်သီးတောင်ရှည်လိုပုံစံကော်နီချယ်လိုအဆောင်ပစ္စည်းတွေဖြစ်ပါတယ်။တကယ်တော့မကောင်းဆိုးဝါးရံကနေအကာအကွယ်ပေးပြီးတော့ကံကောင်းခြင်းတွေရောက်လာစေဖို့နွားချိုပုံစံလှုပ်ထားတာပါအဲ့ဒီချိန်တုန်းကသာသမီထွန်းကားတာကိုကံကောင်းခြင်းလို့မှတ်ယူကြတဲ့အတွက်မျိုးအောင်တာကိုကိုစားပြုတဲ့နွားချိုပုံစံလှုပ်ထားတာလို့ပြောကြပါတယ်ဂရိဒနာယီတွေမှာအမျိုးသားတွေသာသမီထွန်းကားအောင်ဆွမ်းဆောင်ပေးနိုင်တဲ့ပရီယာပုစ်နဖျားရဲ့ဖိုအင်္ကာနဲ့လည်းဆက်ဆက်နေတယ်လို့နေပယ်စ်မျိုးကန်တွေကယုံကြည်ထားကြပါတယ်တမ္မာကြံ့ခိုင်မှုကိုကိုစားပြုတဲ့နွားချိုကိုဩစာကြီးမားမှုကိုကိုစားပြုတဲ့အနီရောင်လှုပ်ထားတာလို့ Naples မြို့မှာ Cornicello အဆောင်ပစ္စည်းတွေကိုထုတ်လုပ်နေသူကရှင်းပြပါရယ
် Te tutti pensano che il corno sia un portafortuna
ဒီနွားချိုတွေကကံကောင်းခြင်းတွေကိုယူဆောင်ပေးနိုင်တယ်လို့လူတိုင်းကသိကြပေမဲ့အကာအကွယ်ပေးနိုင်တဲ့အဆောင်ပစ္စည်းဆိုတာသိသူနည်းပါတယ်ဒီဆောင်ပစ္စည်းတွေကိုဟိုးရှိတုန်းကကသုံးလာခဲ့ကြတာပါ Greek တွေရောရောမလူမျိုးတွေပါကိုးကွယ်ခဲ့ကြတဲ့ပိုးများကျွယ်ဝမှုနဲ့ကျန်းမာတန်ဆွမ်းမှုကိုကိုစားပြုတဲ့ Priapus နဲ့ဖျားအင်္ဂါပုံစံလို့ပြောနိုင်ပါတယ်အနီရောင်ကြောင့်ငရုတ်သီးတောင်ရှည်လို့ထင်နိုင်ကြပေမဲ့ငရုတ်သီးမဟုတ်ပါဘူးရွှေရောင်ကွတ်ထားတဲ့အတိတ်ပဲကတော့တရဖူစောင်းထားတဲ့အတိတ်ပဲပါစမ်းသာမှုဩစာရှိမှုတွေကိုကိုစားပြုတဲ့နာပိုလီဘုရင်မကိုဂုံပြုတဲ့အနေနဲ့တရဖူတက်ပေးထားတာဖြစ်ပါတယ်
မကောင်းတဲ့ရန်ကနေကာကွယ်ပေးပြီးတော့လက်ကောင်းစီတယ်လို့ဆိုတဲ့ကော်နီချဲလိုအဆောင်ပစ္စည်းတွေဟာလက်ဆောင်အဖြစ်နဲ့ရမှထိရောက်တယ်လို့လည်းယုံကြည်ကြတဲ့အပြင်ဒီအဆောင်တွေကိုဟိုးရှိရှိတဲ့ကလှုပ်လာတဲ့ဤအတိုင်းလက်နဲ့လုံမှအစွမ်းထက်တယ်ဆိုတဲ့အစွဲလဲနေပေါ်စ်ဒေသခံတွေမှာရှိကြပါတယ
်။ Il corno deve essere fatto di un materiale poroso che deve potersi rompere e che può assorbire.
အဆောင်အစွမ်းထက်ဖို့ဆိုရင်လေနေပေါ်စ်ဒေသကလက်မှုပညာရှင်တွေကိုယ်တိုင်လက်နဲ့လှုပ်ထားဖို့လိုပါတယ်။စက်တွေနဲ့လှုပ်တာမျိုးချွေရောင်လောက်တာမျိုးမဖြစ်ရပါဘူး။အမြင်အရပိုးပြီးတော့တံမိုးကြီးနိုင်ပေမဲ့ဘာအစွမ်းမှရှိမှာမဟုတ်ပါဘူး။နေပယ်စကူကူစားပြုတဲ့နွားဂျိုပုံအဆောင်ပစ္စည်းဖြစ်ဖို့ဆိုရင်ရှုစေးကိုသုံးပြီးလက်နဲ့လောက်ရမှာဖြစ်ပါတယ်
။ပေါ်များကြွယ်ဝမှုချစ်ချင်းမြတ်တာနဲ့ကံကောင်းခြင်းတွေကိုကူစားပြုတယ်လို့ယုံကြည်ထားကြတဲ့အနီရောင်ကျွဲဂျိုပုံအဆောင်ပစ္စည်းတွေကိုလုံနေကြသူတွေကိုယ်တိုင်ကလည်းဒီဒေသရဲ့အစဉ်အလာကိုလက်ဆင့်ကမ်းထိန်းသိမ်းရတဲ့အတွက်ခုံယူကြပါတယ်။
Perché comunque fare qualcosa che porta avanti una tradizione delle proprie origini.
ဟိုရင်တဲ့ကနီးရီအတိုင်းအတင်းချလိုက်လုပ်ပြီးကိုယ့်ရဲ့ရင်ကျိမှုဒလိထုံးစံတွေကိုဆက်ထိမ့်သိမ့်သွားနိုင်အောင်ကြိုးစားရတာအတိပဲရှိပါတယ်။ကိုမျိုးကိုဒေတာမှာပဲမိသားစုတွေနဲ့အတူလောက်ကန်ရတာလဲသိကောင်းပါတယ်
။ပေါ်များကြွယ်ဝခြင်းနဲ့ကံကောင်းခြင်းတွေကိုကိုစားပြုတဲ့ကော်နီချဲလိုအဆောင်ပစ္စည်းတွေဟာမကောင်းဆိုးဝါးတွေရန်ကနေကာကွယ်ပေးနိုင်တယ်လို့အစဉ်အဆက်ယုံကြည်လာကြတဲ့အတွက်ဒီနေ့အထိ Naples မြို့ကအိမ်တွေစီးပွားရေးလုပ်ငန်းတွေဈေးဆိုင်တွေရဲ့အဝင်ဝတွေမှာဒီအဆောင်ပစ္စည်းတွေကိုချိတ်ဆွဲထားကြတာတွေ့နိုင်ပါတယ်။တချို့ကကားတွေထဲမှာတောင်မှချိတ်ထားကြပါတယ
်။ Io non sono mai venuta a Napoli, mi sono fermata perché spero che i cornetti rossi mi portino fortuna perché
Naples မြို့ကိုအရင်တစ်ခါမှမရောက်ဘူးပါဘူး။ဒီတစ်ခေါက်တော့အနီရောင်နွားချိုအဆောင်လိုချင်လို့လာခဲ့တာပါ။ပြီးခဲ့တဲ့နှစ်ထဲတော်တော်လေးကန်ဆိုးတာတွေနဲ့ကြုံခဲ့ရတာမို့ဒီနှစ်တော့ဒီအဆောင်ပစ္စည်းတွေကကံကောင်းခြင်းတွေခေါ်လာမယ်လို့မျှော်လင့်ပါတယ်
။ Siamo andati in vacanza e abbiamo comprato
ကျမတို့ဒီကိုအလဲလာတာပါဒီနွားချိုလေးတွေကကံကောင်းတယ်ပြောလို့ဝယ်နေတာပါ
။ Naples မြို့ကိုလာလေကြသူတိုင်းကော်နီချဲလိုအဆောင်ပစ္စည်းတွေကိုအမှတ်တရဝယ်သွားကြလေရှိပါတယ်။ဒေသခံတွေအတွက်ကတော့နှစ်ပေါင်းထောင်ချီတဲကရှိနေတဲ့ယုံကြည်မှုတစ်ခုအနေနဲ့ဒီအစဉ်အလာကိုလက်ဆင့်ကမ်းထိန်းသိမ်းနေကြပါတယ်။ဒေသခံနာမည်ကျော်ဘဘူးဆရာကြီးဆိုရင်လေနိုင်ငံကပြပွဲရီမှာကော်နီချဲလိုအနီရောင်နွားချိုရုပ်ထုကြီးကိုထည့်သွင်းပြသလေးရှိပါတယ်
။ Questo corno qua che in questo momento
ဘန်ကောက်မှာ2024ခုနှစ်တုန်းကလုပ်ခဲ့တဲ့နှစ်နှစ်တကြိမ်နိုင်ငံကအမှုပညာပြပွဲမှာဒီအနီရောင်နွားချိုရုပ်ထုကြီးကိုပြခဲ့ပါတယ်။ကျွန်တော်တို့တမျိုးလုံးကဆိုင်တိုင်းမှာတွေ့နိုင်တဲ့နွားချိုတွေလိုမျိုးဖန်တီးဖို့စိတ်ကူးရခဲ့တာဖြစ်ပါတယ်
။အနီရောင်ဟာမကောင်းဆိုးဝါးတွေအပါအဝင်ရန်သူကိုအောင်းနိုင်ခြင်းနဲ့ကံကောင်းခြင်းအတိတ်ပဲနှစ်မျိုးရှိတယ်လို့အလဲခေတုံးကယုံကြည်ခဲ့ကြပါတယ်။ဒါကြောင့်အီတလီနိုင်ငံအနောက်တောင်ပိုင်းကနာပိုလီလိုဒေသခံတွေခေါ်ကြတဲ့နေပေါ်စ်မြို့သူမြို့သားတွေဟာတမ္မာအားကောင်းမှုကိုကိုစားပြုတဲ့နွားချိုကိုအနီရောင်ပုံစံလုပ်ပြီးတော့အဆောင်ပစ္စည်းအနေနဲ့လက်ဆောင်ပေးကြတဲ့အစဉ်အလာရှိလာခဲ့တာပါ။တမိုင်းဝင်ရှေးဟောင်းယဉ်ကျေးမှုလက်ရာတွေအပြည့်နဲ့နေပေါ်စ်မြို့ကိုတွားလေရဲ့ကော်နီချဲလိုအနီရောင်နွားချိုအဆောင်ပစ္စည်းတွေကိုလည်းနှစ်ပေါင်းထောင်ချီတဲ့ကလက်ဆင့်ကမ်းလာကြတဲ့ယဉ်ကျေးမှုတစ်ခုအနေနဲ့နေရာတိုင်းမှာမြင်တွေ့ကြရမှာဖြစ်ပါတယ်ရှင်။ကျွန်မဆူမြန်ပါပါ။
တော်တာရှင်များရှင်အမေရိကန်ဆွေရသည်ရဲ့မူဝါဒလက်ကျလောဆောင်ရွက်မှုတွေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကအမေရိကန်စံတော်ချိန်မတ်လ၄ရက်နေ့ညပိုင်း၉နာရီမြန်မာစံတော်ချိန်မတ်လ၅ရက်နေ့မနေ့၈နာရီမှာလွှတ်တော်ကိုမိန့်ခွန်းပြောဆိုဖို့ရှိပါတယ်သမ္မတထရန့်မိန့်ခွန်းပြောဆိုမှုကိုတော့ကျမတို့ VOA မြန်မာပိုင်းစီစဉ်ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ပဲ VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ပေးဖို့ရှိပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာက facebook.com/voabamis ဖြစ်ပြီး YouTube ကတော့ youtube.com/voabamis ဖြစ်ပါတယ် website လိပ်စာက bamis.voanews.com ဖြစ်ပါတယ်မြန်မာစံတော်ချိန်မတ်လ9ရက်နေ့မနေ့7နာရီမှာ VOA ရဲ့ Facebook နဲ့ YouTube အပြင် website မှာလည်းစောင့်မျှော်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်။ယူကရိန်းကရုရှားနဲ့စစ်ကိုမျက်နှာတမျှအမြန်ဆုံးအဆုံးသတ်ဖို့အဆင့်တင်ရှိပြီးအမေရိကန်သမ္မတထရန့်ရဲ့ခိုင်မာတဲ့ခေါင်းဆောင်မှုအောက်မှာငြိမ်းချမ်းရေးသဘောတူညီချက်ရအောင်အလုပ်လုပ်လို့တယ်လို့သမ္မတဗိုလိုဒီမာဇလင်စကီကအင်ကာနီမှာပြောပါတယ်တောက်ချာနေတော့ကအမေရိကန်သမ္မတထရန့်ရဲ့အဆင်မပြေဖြစ်ခဲ့တာကိုစိတ်မကောင်းဖြစ်တယ်လို့လည်းဇလင်စကီကပြောပါတယ် အမေရိကန်နဲ့အချိမဆုံးကုန်သွယ်ပဲဖြစ်တဲ့မက္ကဆီကိုနဲ့ကနေဒါတို့ကို25ရာခိုင်နှုန်းအင်ကန်နဲ့မှာသွင်းကုန်ကွန်ချလိုက်ပြီးတရုတ်ထုတ်ကုန်တွေအပေါ်မှာတော့10ရာခိုင်နှုန်းကနေ20ရာခိုင်နှုန်းအထိကိုထပ်တိုးလိုက်ပါတယ်သူတို့နိုင်ငံတဲ့သွင်းလာတဲ့အမေရိကန်ထုတ်ကုန်တွေအပေါ်တံပြန်အခွန်ချမယ်လို့ကနေဒါမက္ကဆီကိုနဲ့တရုတ်တို့ကလည်းအင်ကန်နဲ့မှာပြောဆိုထားကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့မတ်လ4ရက်နေ့အမေရိကန်စံတော်ချိန်အင်ကာနေ့ည9နာရီကွန်ဂရက်စ်လွှတ်တော်မှာမင်းကွန်းပြောဖို့ရှိပါတယ်အချိန်စရအရ9နာရီ10မိနစ်မှာစပြီး10နာရီမှာပြီးမယ်လို့ခန့်မှန်းထားကြရတဲ့ဒီမင်းကွန်းထဲမှာတော့အမေရိကန်စီးပွားရေးလူမှုကြီးကြပ်ရေးမူဝါဒတွေကိုပြောမယ်လို့ခန့်မှန်းရပါတယ်ရှင်နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ် VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးပါရှင်ကျမသင်္ကီးထိုက်ပါ